Welcome to the Voice of America in Burmese.
ဘေးအန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ။ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2022ခုနှစ်ဇွန်လ10ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါ။ကျွန်မကတော့ဆုမြတ်ပါပါရှင်။American ပြည်ထောင်စုမှာ2022ခုနှစ်ဇန်နဝါရီလ6ရက်ကလွှတ်တော်အစအဦးစီးနှင်းတိုက်ခိုက်ခံရမှုအပေါ်ကြားနာပွဲကိုအောက်လွှတ်တော်စုံစမ်းရေးကော်မတီမှကြာတာရင်းနေတော့ကစတင်ပြုလုပ်ပါတယ်။ရုရှားတို့ရဲ့ကျူးကျော်စစ်ကိုယူကရိန်းတို့ခုခံတိုက်နေချိန်မှာယူကရိန်းကို EU ဥရောပသမဂ္ဂဝင်လောင်းအဖြစ်အသံခံတတ်မှတ်ပေးဖို့အတွက် EU ဖွဲ့ဝင်တွေဥရောပပါလီမန်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။တခါမြန်မာစစ်ကောင်စီဘော်နိုင်ငံတကာကဖိအားတိုးမပေးဘူးဆိုရင်တေတံပြစ်ဒဏ်စီရင်မှုတွေတတိကြီးဆက်တွေ့လာရလိမ့်မယ်လို့လူခွေရင်ဆိုင်ရာကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူညင်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေအပြီးနားဆင်ရမယ့်ထဲမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံ Derek Chole ဟာထိုင်းမြန်မာနယ်စပ်ကမဲလာဒုက္ခသည်စခန်းကိုသွားရောက်ခဲ့ပါတယ်။
ကြရတော့ဒီမှာဟိုကျမ်းမာရေးကိစ္စပါသူတို့လုပ်ပေးနိုင်တယ်လုပ်ပေးလို့ပေါ့နော်ဒုက္ခကြေးတွေကတော့ဒီထဲမှာနေရတာကစက်ပြက်နိုင်ငံကိစ္စပါဒိစ္စအဲ့ဒါဘယ်လိုလုပ်ပေးမလဲမိကြတာပေါ့နော်သူလာတဲ့အခါမှာဒီမှာတွေ့သွားလဲဆိုရင်အဖွဲ့၄ခုနဲ့တွေ့သွားလဲ
မဲလာဒုက္ခတဲ့စခန်းကဒုက္ခတဲ့သူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေစုံကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ချင်းပြင်းနေတဲ့အတွင်းကတိုက်ပွဲတွေအတွင်းမှာရွာသားတချို့ဖမ်းခံရပြီးတော့တပ်တန်းရှေဖះเจ้าတခုလဲမိရှုခံရတဲ့အကြောင်းတခါသခိုင်းတိုင်းကစစ်တပ်ရဲ့နေမီရှင်းလင်းမှုတွေအတွင်းကြေးရွာတချို့မိရှုခံရပြီးတော့ဒေသခံတွေတိမ်းရှောင်နေရတာပါပဲရှမ်းပြည်နယ်အတွင်းကတပ်စခန်း3ခုရုတ်သိမ်းဖို့စစ်ကောင်စီဘက်ကတောင်းဆိုတဲ့အပေါ်မှာရှမ်းမြောက်ဘက်ကဘယ်လိုတုံ့ပြန်လိုက်သလဲစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ2022ခုနှစ်ဇန်နဝါရီလ6ရက်ကတမရဟောင်းဒေါ်နယ်ထရမ့်ထောက်ခံသူတွေလွှတ်တော်အစအဦးကိုစီးနှင်းတိုက်ခိုက်ခဲ့မှုအပေါ်ကြားနာပွဲကိုအောက်လွှတ်တော်စုံစမ်းရေးကော်မတီမှကြာတာရင်းနေတော့ကစတင်ပြုလုပ်ခဲ့ပါတယ်။ဒီမိုကရက်တစ်နဲ့ရီပါဘလစ်ကန်ပါတီလွှတ်တော်အမတ်တွေပါဝင်တဲ့စုံစမ်းရေးကော်မတီကသူတို့စုဆောင်းရရှိတဲ့တပ်တည်အထောက်အထားတွေကိုကြားနာပွဲမှာပြသခဲ့ပါတယ်။2020ရွေးကောက်ပွဲအနိုင်ရသူဟာဂျိုးဘိုင်ဒန်ဖြစ်တယ်ဆိုတာကိုလွှတ်တော်ကတရားဝင်အတည်ပြုတဲ့နေ့မှာအဲ့ဒီအချိန်တုန်းကတမရထရမ့်ကိုထောက်ခံသူတွေကလွှတ်တော်အစအဦးနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။တမိုင်းမှာမကြုံဘူးတဲ့အာဏာသိမ်းဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့ကော်မတီဥက္ကဋ္ဌကပြောကြားခဲ့တယ်လို့အမေရိကန်ရဲ့ဒီမိုကရေစီစနစ်ကိုအန္တရာယ်ဖြစ်စေတဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီအဖွဲ့ဝင်တွေကပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာဂျိုးတင်စီစဉ်တဲ့တိုက်ခိုက်မှုဖြစ်တယ်လို့စုံစမ်းရေးကော်မတီရဲ့ဒီဥက္ကဋ္ဌ Republican အမတ် Liz Cheney ကလည်းအခုလိုပြောကြားခဲ့ပါတယ်
။ The attack on our capital was not a spontaneous riot. Intelligence available before January 6th.identified plans
လွတ်တော်အစအဦးပေါ်တိုက်ခိုက်မှုဟာရုတ်တရက်ဖြစ်လာတဲ့စုပုံကြမှုမဟုတ်ပါဘူးဇန်နဝါရီလ6ရက်နေ့မတိုင်ခင်ရရှိတဲ့ထောက်လန်းရေးအချက်အလက်တွေအရလွတ်တော်အစအဦးတွေကိုဝင်ရောက်သိမ်းပိုက်ပြီးတော့အမဲရလတ်တွေကိုလွတ်တော်ကရေတွက်အတိမပြုနိုင်အောင်လို့အစီအစဉ်တွေရှိခဲ့တယ်လို့စုံစမ်းရေးကော်မတီတို့ကထပြောကြားခဲ့တာပါဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာထရမ့်နဲ့ရှေ့နေဂျုံဟောင်းဝီလျံဘားတို့လိုထရမ့်အစိုးရလက်ထက်ကထိတ်တန့်တာဝန်ရှိသူတွေရဲ့ထွက်ဆိုချက်တွေအပါအဝင်စုံစမ်းရေးကော်မတီကရရှိထားတဲ့တက်တဲ့အထောက်အထားတွေကိုကြာတာရင်းတွေကကြားနာပွဲမှာပြသခဲ့ပါတယ်။ရုပ်မြင့်တန်ချာကနေဓာတ်ရိုက်ထုတ်လွှင့်ပြသတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီကြားနာပွဲကအချိန်တလားလောက်ကြာမှဖြစ်ပါရဲ့ရှင်
။ American သမ္မတအနေနဲ့ Latin America နဲ့ Caribbean ကျွန်းနိုင်ငံခေါင်းဆောင်တွေကိုရာသီဥတုဖောက်ပြန်မှုလျှော့ချရေးအတွက်တန်ရှင်းစွန့်ရင်အားထားပေးဖို့အဓိကတိုက်တွန်းလိုက်ပါတယ်ဒါပေမဲ့လက်တွေမှာတော့လွတ်ဖို့ခက်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်တရုတ်နိုင်ငံအနေနဲ့တန်တမာရေးနဲ့စီးပွားရေးကနက်နက်ရှိုင်ရှိုင်နေရာယူလာတဲ့ဒီဒေသတွင်းကခေါင်းဆောင်တွေကိုအခုသတင်းပတ်တွင်သမ္မတဂျိုးဘိုင်ဒန်တွေ့ဆုံဆွေးနွေးနေရမှာအခုလိုမနေ့ကထည့်ပြောခဲ့တာပါကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာအမေရိကတိုက်နိုင်ငံများထိပ်သီးပွဲကျင်းပနေပြီးဒီရာသီဥတုပြဿနာဖြစ်ရှင်းရကနေထွက်လာမယ့်အလုတ်ကိုင်းပါဝင်စီးပွားရေးနောက်ကျမကြီးတွေတွုံးမြေပူပေါင်းဆောင်ရွက်ကြဖို့ကိုလည်းသမ္မတဘိုင်ဒန်ကကန့်လန့်ခဲ့ပါတယ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိဖို့နဲ့ဒီမိုကရေစီနိုင်ငံတွေနဲ့လက်တွဲပတ်ခိုင်မာရေးအတွက်ရည်ရွယ်တဲ့ဒီကန့်လန့်ချက်ဟာပြီးခဲ့တဲ့လကသမ္မတဘိုင်ဒန်ရဲ့အာရှခီးစဉ်အတွင်းချိတ်ကပ်ခဲ့တဲ့အလားတူမှပြောပါလို့အမေရိကန်ထိပ်တန်းအရာရှိတွေကဆိုပါတယ်ဒီဒေတာကြီးနှစ်ခုလုံးကနိုင်ငံတွေအနေနဲ့ဒီမိုကရေစီလူ့ခွင့်ရေးသဘာဝပတ်ဝန်းကျင်နဲ့န နိုင်ငံတကာဥပဒေအခြေခံနယ်စပ်စည်းမျဉ်းတွေကိုလေ့စားပြီးလူလက်တန်းစားတွေပို့ပြီးခိုင်မာမှုနဲ့စီးပွားရေးကျယ်ဝချမ်းသာလာဖို့လှုပ်ခိုင်းရေးသမ္မတဘိုင်ဒန်ကဆော်ဩနေတာဖြစ်ပါတယ်ခင်ဗျ။
ရုရှားရဲ့ကျူးကျော်စစ်ကိုယူကရိန်းကိုခုခံတိုက်နေချိန်မှာယူကရိန်းကို EU ဥရောပသမ္မတအဖွဲ့ဝင်လောင်းအဖြစ်နဲ့လက်ခံတတ်မှတ်ပေးဖို့အတွက် EU အဖွဲ့ဝင်တွေကိုဥရောပပါလီမန်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။ဒန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်မှာကျင်းပတဲ့ Democracy Summit ညီလာခံမှာဥရောပပါလီမန်ဥက္ကဋ္ဌရောဘတ်တာမက်ချိုလာကပြောကြားခဲ့တာဖြစ်ပါတယ်
။ Ukraine is already part of our European family. But it is high time
ယူကရိန်းဟာဥရောပမိသားစုထဲမှာပါဝင်နေပြီးသားဖြစ်ကြောင်းနဲ့အခုချိန်ဟာယူကရိန်းကို EU ထဲဝင်နိုင်မဲ့အခွင့်အလမ်းပေးဖို့အချိန်ကြာရောက်နေပြီလို့ဥရောပပါလီမန်ဥက္ကဋ္ဌပြောကြားခဲ့တာပါ။ယူကရိန်းကို EU ထဲဝင်ဖို့အခွင့်အလမ်းပေးတာကယူကရိန်းကိုခိုင်မာစေမှာဖြစ်တယ်လို့ EU ကိုလည်းခိုင်မာစေမှာဖြစ်တယ်လို့သူကပြောပါရယ်။ EU အဖွဲ့ဝင်လောင်းအဖြစ်သတ်မှတ်ခံရဖို့သူ့အနေနဲ့ခိုင်ခိုင်မာမာထောက်ခံတယ်လို့လည်းပြောကြားခဲ့ပါရယ်။ယူကရိန်းကို EU အဖွဲ့ဝင်လောင်းအဖြစ်ရွေးချယ်ပါလို့ယူကရိန်းလွှတ်တော်အမတ်က EU ကိုပန်ကြားခဲ့ပြီးတဲ့နောက်အခုလိုမျိုးပြောကြားခဲ့တာပါ။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ခေါင်းဆောင်တွေအနေနဲ့ယူကရိန်းကိုအဖွဲ့ဝင်လောက်အဖြစ်ဝင်ခွင့်ပြုမပြုဆိုတာဂျွန်လကုန်ပိုင်းမှာဆွေးနွေးစဉ်းစားမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက် EU နိုင်ငံတွေကယူကရိန်းဘက်ကထောက်ခံမှုပေးပြီးတော့ရုရှားအစိုးရအပေါ်ဘယ်ကတော့မှမချမှတ်ဘူးတဲ့ဒီစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။ယူကရိန်းနိုင်ငံမှာတော့နိုင်ငံအရှေ့ပိုင်းကိုထိမ့်ချုပ်နိုင်ဖို့အခရာကြတဲ့ Severodonetsk မြို့အပေါ်ရုရှားတပ်တွေအဆက်မပြတ်ဘုံကျဲတိုက်ခိုက်နေပါတယ်။မျိုးရဲလမ်းတွေပေါ်မှာတိုက်ပွဲတွေပြင်းထန်နေပေမဲ့ယူကရိန်းတပ်တွေကမြို့ကိုရုရှားတို့လက်ထဲကျမသွားအောင်ကြိုးစားနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ရှင်
။ဥရောပဗဟိုဘဏ်အနေနဲ့ငွေချေးဖုံးပွားမှုကိုရှော့ချဖို့10နှစ်ကျော်အတွင်းထူးထူးခြားခြားပထမဆုံးအတုံးလုံးဆက်တိုက်မြင့်မှုစီစဉ်နေပါတယ်။တကမ္ဘာလုံးကဗဟိုဘဏ်တွေအနေနဲ့အလားတူလုပ်နေတာကိုအမှီလိုက်ဖို့ဥရောပဗဟိုဘဏ်ကလည်းရှေ့လဇူလိုင်လမှာအခုလိုအတုံးလုံးစမြင်မှာဖြစ်ပြီးနောက်တစ်ကြိမ်ထပ်မြင့်ဖို့ကိုလည်းစက်တင်ဘာလမှာလုပ်ဖို့ရှိတယ်လို့ကြေညာလိုက်ပါတယ်။အခုလိုငွေကြေးဖောင်းပွားမှုပြဿနာဟာပိုကျကျပြက်ပြက်ပြင်းထန်လာပြီးကြီးမားတဲ့စိန်ခေါ်မှုကြီးအထိဖြစ်လာနေပြီလို့ဥရောပဘူဘန်ကရုတ်တရက်ဆိုလိုမနေ့ကပဲကြေညာချက်ထုတ်ပြန်လိုက်တာပါဥရောပအနေနဲ့အရင်နှစ်ပေါင်းများစွာဒီအတိုးနှုန်းကိုအများကြီးရှော့ချထားကြရကနေအခုတော့စီးပွားရေးပုံမှန်တိုးတက်မှုတွေမျှော်လင့်ချက်အားနဲ့လာတဲ့အန္တရာယ်ကြုံလာရချိန်မှာအခုလိုအပြောင်းလဲကြီးလှုပ်လိုက်တာလို့သုံးသက်သူတွေကဆိုပါတယ်အရင်ကိုဗစ်ကြောင့်ပိတ်ခဲ့ရတာနဲ့အခုပြန်ဖွင့်ချိန်မှာလဲရုရှားကျူးကျော်စစ်ကြောင့်ကမ္ဘာစီးပွားရေးပုံမှန်ထိခိုက်လာနေချိန်မှာငွေကြေးဖုံးပွားမှုကလည်းစံချိန်တင်မြင့်တက်လာပြီးနောက်စီးပွားရေးပုံအထိမနာရအောင်အခုလိုတုံ့နှုတ်မြင့်ပြီးထိန်ချုပ်ဖို့ကြိုးပမ်းလာနေကြတာပါခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါခင်ဗျာ
ကျွန်တော်ဆက်ရဲတောက်ကြနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရဲ့ရှင်။မြန်မာစစ်ကောင်စီအပေါ်နိုင်ငံတကာကဖိအားတိုးမပေးဘူးဆိုရင်တေတံပြစ်ဒဏ်စီရင်မှုတွေတတိကြီးဆက်တွေ့လာရလိမ့်မယ်လို့လူခွင့်ရေးဆရာကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါရဲ့။88မျိုးဆက်ခေါင်းဆောင်ကိုချင်းမီနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာသာအပါအဝင်၄ယောက်ကိုတေတံချမှတ်ကြောင်းစစ်ကောင်စီကအတည်ပြုကြေညာခဲ့တာဟာအာဏာသိမ်းစစ်ကောင်စီကလူခွင့်ရေးကိုဝီးမဆိုင်ဘူးဆိုတာတတ်သိပြလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးဆရာကုလသမဂ္ဂအထူးကိုယ်စားလှယ်သောမတ်အန်ဒရူးစ်နဲ့ဥပဒေမဲ့တပ်ဖြတ်မှုအဆုံးစီရင်ခြင်းဆိုင်ရာအထူးကိုယ်စားလှယ်မော်ရစ်စတစ်ဘောဘန်စတိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရားမဝင်တဲ့စစ်ခုံရုံးကနေတေတံချမှတ်ခဲ့တာဟာမြန်မာပြည်သူတွေကိုကြောက်ရွံ့ထိတ်လန့်စိတ်ဝင်သွားအောင်လို့ကြိုးစားမှုဖြစ်တယ်လို့သူတို့ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ဒီလောက်ရက်ကိုအရေးမယူဘဲမနေဘူးဆိုတာပြသရမှာဖြစ်ပြီးတော့စစ်တပ်အပေါ်ပြစ်မှတ်ထားအရေးယူရမယ်လို့လူခွင့်ရဲ့ကျွမ်းကျင်သူနှစ်ယောက်ကတိုက်တွန်းပါတယ်။အခုလိုတေတံတွေချမှတ်နေတာအပြင်စစ်တပ်ကရဲသားတွေကိုဥပဒေမဲ့တပ်ဖြတ်နေတာဟာ2000နီးပါးရှိနေပြီလို့လည်းကုလသမဂ္ဂလူခွင့်ရဲ့ကျွမ်းကျင်သူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့ကိုဖြိုးစရာတော်တို့ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့တေတံတွေချမှတ်ထားတာပါသူတို့ကိုတေတံချမှတ်တဲ့အပေါ်အမေရိကန်အပါအဝင်နိုင်ငံတချို့နဲ့လူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်နေကြပြီးတော့ချိုးမိန်အတိုင်းလက်တွေ့မကွက်မြက်လိုက်ဖို့အတွက်လည်းတိုက်တွန်းနေကြပါတယ်ရှင
် Shangri-La Dialogue ခေါ်အာရှဒေသလုံခြုံရေးဆိုင်ရာထိပ်သီးစည်းဝေးပွဲကိုစင်ကာပူနိုင်ငံမှာပြုလုပ်နေရမှာကဘာရက်ကပဋိပက္ခတွေလုံခြုံရေးဆိုင်ရာစွန့်ချက်တွေနဲ့အတူမြန်မာနိုင်ငံအတွင်းပဋိပက္ခအခြေအနေတွေလည်းဆွေးနွေးဖို့ရဲ့အကြောင်းအရာတစ်ခုဖြစ်နေပါတယ်။ ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်အာရှပစိဖိတ်ဒေသတွေကကာကွယ်ရေးဝန်ကြီးတွေပါဝင်လည်ရှိတဲ့ဒီလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲအခုနှစ်ဖွင့်ပွဲဒီညနေမစတင်ခင်မှာပဲမြန်မာလုံခြုံရေးပြဿနာအကြောင်းဒီနေ့လည်းမှကြိုပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုတော့အာနာသိန်းစစ်ကောင်စီဘက်ကကာကွယ်ရေးဝန်ကြီးရော NUG ဂျာကာလာမြို့သားညီညီဆွေရကိုစလဲပါတက်ရောက်နိုင်ခြင်းမရှိပါဘူးဒါပေမဲ့လည်းမနေ့ပြန်စနေနေ့မှာတော့မြန်မာရေးခေါင်းစဉ်နဲ့တီးတန့်ဆွေးနွေးကြဖို့ရှိနေပါတယ်မနက်ဖြန်မှမြန်မာရေးဆွေးနွေးပွဲဆိုပေမဲ့ဒီနေ့လေပိုင်းမှာတော့မြန်မာပဋိပက္ခနဲ့ပတ်သက်လို့သုတေသနတစ်ခုကိုမိတ်ဆက်ခဲ့တယ်လို့ဒီဆွေးနွေးပွဲတက်ရောက်နေတဲ့နယူးယောက်ကွန်နက်တက်သူကမြန်မာသုတေသီကိုနေရန်ဦးကအခုလိုပြောပါတယ
်ဒီနေ့ကတော့တို့တရားဝင် conference ကမစသေးဘူးပေါ့နော်ဒီညနေမှာစမှာပေါ့ဆိုတော့ဒီ conference မစခင်မှာတို့လှုပ်ထားတဲ့မြန်မာနဲ့ပတ်သက်တဲ့ဒီ research သုတေသန project တစ်ခုကိုတော့တို့မိတ်ဆက်ပါခင်ဗျာအဲ့ဒါကတော့မြန်မာနဲ့ပတ်သက်တဲ့ပြိပက္ခဒီသုတေသနကိုကျွန်တော်တို့2021 February အနာသိမ့်မှုနောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့ဒီပြိပက္ခတွေအကုန်လုံးသူတို့ဒီသူတင်နာလောက်ထားပါတော့ဘယ်နေရာမှာဖြစ်တာလဲဘယ်သူတွေနဲ့ဖြစ်တာလဲဘယ်လိုမျိုးဖြစ်တာလဲစိုက်စားပြင်သူတင်နာလောက်ထားတယ
်မနေ့ဖြန်ညနေမှာတော့မြမရေဘလို့ဝိုင်းကူတင်လဲဆိုတာကိုမလေးရှားနိုင်ငံသားဝင်ကြီးအမေရိကန်နိုင်ငံသားတိုင်မကန်နောက်ကုလသမဂ္ဂနဲ့ထိုင်းနိုင်ငံတို့ရဲ့မြမဆိုင်ရာအထူးကိုယ်စားလှယ်တွေအဓိကဥဆောင်ဆွေးနွေးကြဖို့ရှိနေပါတယ်ခင
်စင်ကာပူမှာဒီကနေ့စတင်တဲ့ Shangri-La Dialogue ဆွေးနွေးပွဲတက်ရောက်ဖို့ရောက်ရှိနေတဲ့ American ကာကွယ်ရေးဝန်ကြီး Lloyd Austin ဟာစင်ကာပူ Malaysia Vietnam တရုတ်စတဲ့အာရှနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ်တောင်ကျုပ်ပြည်နယ်ထဲမှာတရုတ်ရဲ့စစ်ရေးချက်ထွင်မှုနဲ့ရင်းနှီးနှိမ့်အငင်းပွားမှု Ukraine စစ်ပွဲနဲ့ Taiwan အရေးတွေနဲ့ပတ်သက်လို့ American နဲ့တရုတ်အစိုးရကြားသဘောထားကွဲမှုတွေရှိနေချိန်မှာပဲ American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟီရိုဟာမျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတာပါနှစ်နိုင်ငံစစ်ဖက်ဆက်ဆံရေးမြောက်ကိုရီးယားနဲ့ယူကရိန်းစစ်ပွဲအပါအဝင်လုံခြုံရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့ပန်တာဂွန်စစ်ဌာနချုပ်ကသတင်းထုတ်ပြန်ပါတယ်နိုင်ငံတကာမဟာဗျူဟာလိလာရေးအဖွဲ့ WIWS ကစီစဉ်ကျင်းပတဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲ Shangri-La Dialogue ကိုဒီကနေ့ဇွန်လ10ရက်နေ့ကနေ12ရက်နေ့အထိကျင်းပနေပါတယ်ရှင်
တော့ကြနေညာပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစာပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ရင်းဆုံးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်္ဂန်ပုတ်ကိုဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့အကြောင်းကိုပြောပြခြင်းပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်္ဂန်ပုတ်ကိုဒက်ရက်ခိုလေးဟာဂျွန်လ9ရက်ကထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလာဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပါတယ်သူရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမြန်မာပြည်ဘက်ကထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေတိုးမြင့်ပေးသွားဖို့ရှိတဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်္ဂန်ပုတ်ကိုဒဲရစ်ချောလက်ဟာဂျွန်လ9ရက်နေ့ကထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလစခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေနဲ့ကျမရေးဆိုင်ရာကိစ္စတွေကိုတွားရောက်လေ့လာခဲ့တာပါမဲလစခန်းတွင်းကဒုက္ခသည်တဦးကတော့အခုလိုပြောပြပါဗျာ
ဒါကတော့ဥပမာဟိုကျမရေးကိစ္စပါသူတို့လုပ်ပေးနိုင်တယ်လုပ်ပေးလို့ပေါ့နော်ဒုက္ခသည်တွေကတော့ဒီထက်မှနေရတာကကတိယနိုင်ငံကိစ္စပါကိစ္စအဲ့ဒါဘယ်လိုလုပ်ပေးမလဲမိကြတာပေါ့နော်သူလာတဲ့အခါမှာဒီမှာတွေ့သွားလဲဆိုရင်အဖွဲ့၄ခုနဲ့တွေ့သွားတယ်တွေ့သွားလဲဆိုတော့ကျွန်တော်စခန်းကော်မတီနဲ့တွေ့တယ် PW ကိုတွေ့တယ် NW ကိုတွေ့တယ် KYO နဲ့တွေ့တယ် KA ကိုနဲ့တွေ့တယ်ဒုက္ခသည်ကျန်တဲ့ဆိုလိုတာကဆီမှာလူလူနဲ့မတွေ့ရဘူ
းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းမင်္ဂန်ပုတ်ကိုဒဲရစ်ချောလက်လာရောက်ချိန်မှာဆွေးနွေးချိန်နည်းနည်းပဲရပြီးစခန်းတွင်းကအခြေအနေတွေကိုတော့လာရောက်မေးမြန်းသွားခဲ့တာဖြစ်တယ်လို့လည်းကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့ပြောပါတယ
်ဆေးပြီးလာပဲဒီလိုအဲ့ဒီမှာနေပြီးတော့သူတွေကအဲ့ဒီစခန်းကြောင်းမြေးတယ်နဲ့သူတို့ပြောလိုက်တာနဲ့ပြီးရတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်မင်္ဂန်ပုတ်ကိုဒဲရစ်ချောလက်ဟာဂျွန်လ9ရက်နေ့ကနေ14ရက်နေ့အထိထိုင်းစင်ကာပူဘရူနိုင်းနိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စအပါအဝင်ပြီးခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင်အထည်ဖော်ဖို့ကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတင်လာနေမှာပြောဆိုထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်မင်္ဂန်ပုတ်ကိုဒဲရစ်ချောလက်လာရောက်တဲ့အချိန်မှာနိုင်ငံရေးခေါ်လုံဝင်ရဖို့ဆယ်စုနှစ်နဲ့ချီပြီးဒုက္ခသည်စခန်းမှာစောင့်နေရတဲ့မြန်မာဒုက္ခသည်တွေကတော့ကလေးငယ်တွေအပါအဝင်ဒုက္ခသည်တွေအားလုံးနိုင်ငံမဲ့ဖြစ်နေရတဲ့အခြေအနေတွေကိုဖြေရှင်းပေးစေချင်တယ်လို့လည်းပြောပါတယ်
။အော်ကျွန်တော်တို့အများစုရဲ့တောင်းဆိုချက်ကတော့အခုလောလောဆယ်မှာဒီထက်မှနေရတာကလေးတွေလည်းအနားကျောင်းနေအောင်လीအဲ့တော့နိုင်ငံတစ်ခုခုကိုပေါ့လေပို့ပေးပြီးတော့ဒီဒုက္ခရဲ့ကိစ္စကိုဖြေရှင်းပေးဖို့ပေါ့နော်နိုင်ငံတစ်ခုကခေါ်လုံဝင်ပေးဖို့ပေါ့နော်ကလေးတွေပညာရေးကြတယ်ဒီမှာဘာမှသူတို့အတွက်က ဘာမှတက်ရှိပါမရှိတော့ဘူးဒီဘဝတုံးသွားပြီဒီဖြစ်ဆက်တင်တော့ဘယ်နိုင်ငံနိုင်ငံသားလို့လည်းပြောလို့မရတော့ဘူးဒီဒီထက်မှပဲဒီထက်မှပဲကြီးွားပြီးတော့မှနိုင်ငံမဲ့ဖြစ်သွားပြီ
အတိုင်းမင်ခံဒဲရစ်ချောလက်နဲ့အတူထိုင်းနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးနဲ့အတူလိုက်ပါလာပြီးခရီးစဉ်မှာအားလုံးမအဖွဲ့ဝင်73ဦးရှိတာပါအတိုင်းမင်ခံပုဂ္ဂိုလ်ဟာထိုင်းနိုင်ငံမှာတော့အစိုးရထိပ်တန်းအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာပြည်သူတွေကိုကူညီနိုင်ရေးအတွက်ထိုင်းနိုင်ငံအတွင်းကလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဆွေးနွေးတာတွေလည်းရှိနေပါတယ်မဲဆောက်မြို့ကိုရောက်ရှိနေစဉ်အတွင်းမှာရွှေပြောင်းလုံသမားတွေနဲ့ဒုက္ခသည်တွေကိုကျန်းမာရေးနဲ့ပညာရေးကိစ္စတွေကိုအကူအညီပေးနေတဲ့မဲတော်စည်းကမ်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP နဲ့လည်းတွေ့ဆုံသွားခဲ့ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးအကူအညီပေးမှုတွေတိုးမြင့်သွားဖို့လည်းရှိတယ်လို့လည်းသိရပါတယ်။မဲလာစခန်းမှာလက်ရှိဒုက္ခသည် 28,908 ဦးရှိပြီးကရင်ပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73မျိုးနေထိုင်နေကြတာပါ။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုလုံနေထိုင်နေကြတာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့အတိုင်းမင်္ဂပုဂ္ဂိုလ်ဒါရိုက်ရှိုလေးမဲလာဒုက္ခသည်စခန်းကိုတွားရောက်ခဲ့တာနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြကြပါမယ်။ချင်းပြည်နယ်ကံပန်းလက်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး CDF အဖွဲ့တို့ကြားမနေ့ကရောဒီနေ့ဇွန်လ10ရက်နေ့မှာပါတိုက်ပွဲတွေဖြစ်နေပြီးတော့တိုက်ပွဲတွင်ရွာသားတချို့အဖမ်းဆီးခံနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ချင်းပြည်နယ်အတွင်းကထန်တလန်မြို့မှာလည်းတပ်တန်းရင်စုံနှစ်ချင်းဖျားချောင်းကြီးမိရှုဖျက်ဆီးခံခဲ့ရပါတယ်။ချင်းပြည်နယ်အတွင်းကဒီအခြေအနေတွေကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ညံပြောပြပေးမှာဖြစ်ပါတယ်ဗျာ။
စီအေးတင်းမာနေတဲ့ချင်းပြည်နယ်ကံပတ်လက်မြို့နယ်အတွင်းအထက်လက်မုံရွာနာမှာဇွန်လ9ရက်နဲ့10ရက်နေ့တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါတိုက်ပွဲတွေအတွင်းရွာသားတချို့ကိုစစ်ကောင်စီတပ်ကဖမ်းဆီးထားတယ်လို့ကံပတ်လက်မြို့ကန်တူကပြောပါတယ
်ကံပတ်လက်ဖက်စီကြောင့်ထိုးလာတာပြောပါမနေ့တနားရီလောက်ဖြစ်တဲ့အပြင်းထန်တိုက်ပွဲဖြစ်နေတယ်ဒီနေ့လည်းဖြစ်နေတော့တစ်ခွန်လေးရနေတော့လက်နဲ့ချင်းနဲ့ဆန်းပစ်တဲ့အမြောက်ပြင်းနဲ့ဆန်းထုတယ်ရွာသားတွေတုံးဦးသူအဖန်ခံရတယ်ဝင်းထဲမှာသူတို့ညစ်ဆက်တာရိုက်တာတော့ကန္နာတော့အဲ့ဒီမနေ့ကသူ့ဖမ်းတယ်ကျန်တဲ့လူတွေကမတိရတည်ဘူးသူ့မကားလို့ဖလို့တော့ပြောကြတာပေါ့
CDF ကံပတ်လက်အပါအဝင်မဟာမိတ်တွေဖြစ်တဲ့ The Youth Force Saw ကြောက်ထု PDF ညောင်ရန် Saw PDF တရင်နှစ်တို့ပူးပေါင်းအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဒီတိုက်ပွဲတွေမှာထိခိုက်မှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်အထက်လက်မုံရွာသားတွေကလည်းဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်တိုက်ပွဲဖြစ်နေတဲ့ကံပတ်လက်မြို့နယ်နဲ့မကွေးတိုင်းစောမြို့နယ်ကိုဆက်သွယ်ထားတဲ့ကားလမ်းကိုတော့စစ်ကောင်စီတပ်ဘက်ကပိတ်ထားပါတယ်အခုလိုလမ်းကြောင်းပိတ်ထားတဲ့အတွက်ကံပတ်လက်ဒေသခံတွေစားနပ်ရိက္ခာတည်ယူရေးမှာအခက်တွေ့နေရပါတယ
်စားနပ်ရိက္ခာတွေကတော့ဖက်ကနေတည်ယူဖို့ဆောင်ရည်ထမ်းတာတော့အဲ့လိုမျိုးလုပ်ပေးကြတယ်မြောက်မှာရှိတဲ့မင်းကလေးကြီးအဖွားကြီးကလည်းအဲ့လိုတည်ပေးပြီးမှယောက်ျားတွေကတော့အဲ့ဒီထောထောလာလာတိတ်မလုပ်ဘူးပေါ့
တဆက်ထဲမှာပဲချင်းပြည်နယ်ထန်တလန်မြို့အတွင်းမှာလည်းတပ်တန်းအရင်ဆုံးခရီးရန်နှင်းချင်းဖျားချောင်းကြီးမိလောင်ပျက်စီးခဲ့တယ်လို့ထန်တလန်မြို့တင်းအုပ်ဆရာတော်စံဂျိုးကပြောပါတယ
်ဂျိုလာကူရဲ့ညနေ၄နာရီခွဲလောက်မှာမိရှုရုတ်စီကောင်စီတပ်တွေကမိရှုတယ်လို့ခနာမကြားရတာကတော့မြို့တွင်းမှာပြစ်ခတ်မှုရှိဘူးလို့ပြောကြတယ
်မိလောင်သွားတဲ့ TPC ဖျားချောင်းဟာထန်တလန်မြို့ရဲ့အကြီးဆုံးနဲ့မြို့ကုံဆောင်ဖျားချောင်းတစ်ခုလည်းဖြစ်ပါတယ်အခုလိုရှေးဟောင်းနှင်းချင်းဖျားချောင်းမီးလောင်ပျက်စီးခဲ့တဲ့အတွက်ဒေသတွင်းခရီးရန်ဘာသာဝင်ချင်းလူမျိုးတွေအတွက်ထိခိုက်နေတာဆုံးရှုံးမှုတစ်ခုလို့တင်းအုပ်ဆရာတော်စံဂျိုးကပြောပါတယ
်ဖျားချောင်းကအရင်တော့အကြည့်ထောင်ရတာကတော့မြစ်ကောင်းကရာခနန်းရှိပြီပေါ့အဲ့ဒီဖျားချောင်းကြီးဆုံးရတာကတော့အဲပြင်းထောင်အင်္ဂါတဲ့အမျိုးမျိုးထွက်လာချက်တော့မှ1983 84လို့ပေါ့အဲ့ဒီလောက်မှဒီတော့ရပါဘော။တော်နိနာစုံစုံရတာပေါ့။ကျွန်တော်တို့ချင်းလူမျိုးတွေကအကုန်လုံးကခရီးရန်ဆိုတော့ကျွန်တော်တို့ဖျားချောင်းကြီးပေါ့။အဲဖျားချောင်းကြီးနဲ့ကျွန်တော်တို့ရဲ့ယုံကြည်ခြင်းကအစအရင်ကျေးမှုအဆုံးပေါ့။အကုန်လုံးကဆက်နွယ်နေတာပေါ့။ကျွန်တော်တို့ခန္ဓာလာမြို့နယ်အားလုံးကဖျားချောင်းခွဲတွေပေါ့။အဲ့ဒီအပြင်းတော်ကြီးကနေပြမခွဲကြတဲ့အပြင်းတော်တွေဖြစ်တယ်
မြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်ထန်တလန်အတွင်းအင်ဂျီ1200ကျော်နဲ့ဖះကြောင်ဆက်တကြောင်မီးရှို့ခံခဲ့ရပြီးဖြစ်ပါတယ်ချင်းပြည်နယ်အတွင်းမင်းတပ်မတူပီဟာခါဖလန်စတဲ့မျိုးနယ်တော်တော်များများမှဒေသခံ CDF ချင်းပြည်သူ့ကာကွယ်ရေးတပ်တွေနဲ့ မြန်မာစစ်ကောင်စီအကြတိုက်ပွဲတွေဖြစ်ပွားနေတာတနည်းဝင်းကျင်ရှိလာပါပြီခင်ဗျာ
။ရန်ကုန်ကဘေးပို့လာတဲ့သတင်းကိုကိုငိမ့်ညာပြောပြတော့တာဖြစ်ပါတယ်။အခုတစ်ခါတော့သခိုင်းတိုင်းဘက်ကအခြေအနေတွေကိုပြောပြကြပါတယ်။စစ်ကောင်စီတပ်တွေကသခိုင်းတိုင်းတွေကဝက်လက်နဲ့ကမ်းပလူမျိုးနယ်တွေမှာနေမီရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ရွာသားတွေဘေးလွယကိုထွက်ပြေးနေကြပါတယ်။ဝလမျိုးနယ်အရှိချမ်းကြေးရွာတရွာကိုဝင်ရောက်မိရှုခဲ့သလိုကမ်းပလူမျိုးနယ်အတွင်းမှာလည်းကြေးရွာတချို့မိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။မနေ့ဇွန်လ9ရက်နေ့ညနေ6နာရီဝန်းကျင်လောက်မှာဝလမျိုးနယ်တွေကချောင်းမီတို့ရွာကိုရွှေဘိုမျိုးနယ်ကြောင်မြောင်းတိုက်နယ်ဘက်ကစစ်ကောင်စီတပ်တွေကဝင်ရောက်လာပြီးတော့ကြေးရွာဖုံးကြီးကျောင်းအပါအဝင်နေအိမ်တွေကိုမိရှုခဲ့တာကြောင့်ရွာသူရွာသားတွေထွက်ပြေးနေကြရတယ်လို့ဒေသခံပြည်သူတို့က VOA ကိုအခုလိုပြောပြပါဗျ
။မနေ့ကသူတို့ညနေ6နာရီလောက်ကရောက်လာတယ်။ရောက်လာပြီးတော့ရွာထဲကိုရှောင်းဝင်းရင်းမဲ့တနတ်တွေနဲ့ရိုက်ပစ်သွားတယ်။အဲ့ဒါမှာအဲကုကလေးတယောက်လည်းမှန်တယ်လို့အဲရောက်ပြီးသူတို့တော့လည်းမကြောက်ဘူး။အဲတော့စေမင်းဆောင်အောင်လည်းဒီမှာဖုန်းကြီးကြောင်းရိုင်းချောင်းမီလို့ရဖုန်းကြောင်းကနေစပြီးတော့မှဝီးတက်လိုက်တာကဖုန်းကြီးကြောင်းအပောင်းဝင်တရွာလုံးကြီးကြီးကြာကျသွားတယ်။ဒီအခုချိန်ကြီးကိုမင်းငင်းနေဦးကြအဲသူတို့မိရတော့ငွေဆူဆူ ਆ ဆိုတော့အဲ့ရွာတွေမှာကျွေးလာတလေးစံအဲရာကနဲ့ထက်ပဲ200 300အထက်ကျွေးရောနွားနွားရောစိတ်ရောဝတ်ရောအကုန်ပြီးကုန်လေတော့ထုံးသက်တွေကားတွေဘာမှတခုမှမရလိုက်တော့ဘူးအကုန်လုံးကိုခေါ်နေတော့ပါလားရေစက်ရေနဲ့စက်ကဆော်ပေါ်မှာအခုမီးရောင်လာမှာအခုလောင်းနေတဲ့မီးကိုနှင်းလို့တော့ဘူးရေရှိတော်냐လဲမောင်းမဆက်မရှိလို့အခုချိန်ဒီမနေရဘူးကမနေရကတော့ပြည်ပြည်လာတော့တော်ရပါလေအေးရတော့ဘောနော်အခုတော့ရွာရဲပြောင်းလာကြငွေတူအောင်ရေးတူအောင်ရေကိုဗျာ
စစ်ကောင်စီတပ်တွေနယ်မြေတွင်းကိုဝင်လာတဲ့အချိန်မှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းမှာဒေသခံပြည်သူကာကွယ်ရေးတပ်ဖက်က3ဦးသေဆုံးပြီးစစ်ကောင်စီတပ်သားတဦးတေဆုံးခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းရွှေဘိုခရိုင်တပ်ရင်း18ကပြန်ကြားရေးတာဝန်ခံကိုနဂားလေးက VOA ကိုပြောပြပါဗျ။အ
ဲ့တော့မင်းများကဒီကစားရွှေဘိုရင်းနဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိရင်ကျွန်တော်တို့ကရဲဘော်3ဦးကြားတယ်။ဒီလူကဝဲဒီလူကဝဲတဲ့ကရဲဘော်3ဦးကြားတယ
်။စစ်ကောင်စီတပ်တွေဟာချောင်းမီးတို့ရွာကိုမိရှို့ပြီးတမန်းချင်းရွာဘက်ကိုဆက်တက်သွားပါတယ်။ပြီးတော့တမန်းချင်းရွာကနေအိမ်တချို့ကိုလည်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ချောင်းမီးတို့ကျေးရွာနဲ့ချောင်းမိုင်ဝင်းကျင်လောက်ပဲဝေးတဲ့ဝက်လက်နယ်တွေကတအုံကျေးရွာကိုလည်းဒီကနေ့မနက်ပိုင်းကနောက်ထပ်စစ်ကောင်စီတပ်စစ်ကြောင်းတစ်ခုဝင်လာတာကြောင့်ကျေးရွာ၅ရွာလောက်ကပြည်သူတွေစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘိုမြို့နယ်ဘက်ကနေဝက်လက်နယ်တွေကိုဝင်လာတဲ့နောက်ထပ်စစ်ကြောင်းကတအုံကျေးရွာကိုဝင်ရောက်မှွေနှောက်ပြီးအုံးပေါက်ကျေးရွာနဲ့မောင်းတက်ကျေးရွာတွေစီကိုဆက်တက်လာပါတယ်။လက်ရှိမှာတော့မောင်းတက်ကျေးရွာမှာစခန်းချနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီစစ်ကြောင်းတစ်လျှောက်မှာရွာသားတချို့ဖမ်းခံရတာရှိတယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။မောင်းတက်နဲ့ဝေးတဲ့ကလေးကဟိုကလေ၄နိုင်နဲ့ဝေးတာလေ၄နိုင်ဝေးတော့မနေရဘူးဖြစ်နေတာ။ဖောက်ကြောင်ကတော့ဒါသူတို့ဒီဘက်ထိုးလာလိမ့်မယ်လို့သတင်းပေါက်လာတာနဲ့ဒေသတင်းဆောင်နေရတော့တာပါ။၄ရွာကောင်းရတဲ့တအုံအုံမမောင်းတက်ဝေးတဲ့ကလေးကောင်းကြော်တော့ရှိတော့မှာပါလူကြီးတွေဆိုဆောင်ရတဲ့အဲအုံမောက်ရွာကတော့တော်တော်များများရှိတယ်။အုံမောက်ရွာက40ဦးလောက်ဆန်းခါရတယ်လို့ပြောတယ
်။အနီးဝင်းကျင်ရွာတွေဖြစ်တဲ့ဂွေးပင်ကုန်းရွာ၊ဆယ်ကြီးရွာကရွာသားတွေဟာလည်းဘေးလွယာကိုကျိုးပြီးတော့ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဂွေးပင်ကုန်းရွာမှာပြီးခဲ့တဲ့မေလကပဲစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းမှာကျေးရွာနေအိမ်တချို့မိလောင်ဆုံးရှုံးခဲ့ရပါတယ်။ရွာသားတချို့ရွာကိုပြန်နေပြီးတော့အခုတစ်ခါမှထပ်ပြီးတော့စစ်ချောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကမ်းပလူမြို့နယ်ထဲမှာလည်းစစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းဟာအောက်တဲကျေးရွာမှာစခန်းချနေပါတယ်။နောက်နေအိမ်တချို့ကိုမီးရှို့ခဲ့ပြီးမနက်ပိုင်းမှာတော့ကျေးရွာကနေထွက်ခွာသွားတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီနေ့ထပ်ရှို့တယ်ပြ။မညတော့ကသူတို့အိမ်မှာစခန်းချအိပ်ပြီးတော့ဒီနေ့ထပ်ရှို့ပြီးတော့အခုတော့ထွက်နေပြီပေါ့ဗျာ။ဒါပေမဲ့ရွာရဲ့ဟိုအလုံးကြီးကိုကျွန်တော်တို့ရှင်မှာဟိုကွန်ဖာမဖြစ်ဘူးပေါ့ဗျာ။သူတို့ကတော့လက်နဲ့ချင်းနဲ့တွေ့ရအောင်ရမ်းပစ်နေတာပဲရှိရဟုတ်တယ်ဗျာ။အခုရွာထွက်သွားကြတဲ့ကျွန်တော်တို့သွားတဲ့လမ်းကြောင်းတွေကိုတန်းပစ်သွားတာပေါ့၅ရက်နေ့ဆက်ရှို့တယ်ကျွန်တော်တို့ကမ်းပလူမြောက်ချမ်းမှာ၅ရက်နေ့ရှို့တယ်၆ရက်နေ့ရှို့တယ်၇ရက်နေ့နားတယ်၈ရက်နေ့ရှို့တယ်မနေ့ကကိုရက်ပါဒီကိုရက်နေ့ထပ်ရှို့တယ်ပေါ့ဗျာဒီနေ့
မိုးရင်းကာလဝင်လာပြီဖြစ်လို့ဒေသတွေမှာဆစ်ပြေးဒုက္ခတွေတွေအတွက်အမိုးကာတွေအထူးလိုအပ်နေတယ်လို့ဒေသခံပြည်သူတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ကြေးရွာနေအိမ်မီးလောင်ဆုံးရှုံးသွားသူတွေအတွက်လည်းနေရအခက်ခဲတွေကကြုံနေရတယ်လို့စားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်ချက်တွေပါရှိနေပါတယ်စကိုင်းတိုင်းတွင်းမှာတော့ရင်းမပင်ပလဲ6ဦးမြင့်မှုအရာတော့ဝက်လက်ဆတဲ့တိုင်းစစ်ဌာနချုပ်ထိုင်ရာမုံရမြို့ရဲ့ပတ်လည်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်နေတာကတစ်နှစ်ဝန်းကျင်လောက်ရှိနေပါပြီ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးလှုပ်လာနေပါတယ်ရှင
်မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ရှမ်းပြည်နယ်ဘက်ကစီးအခြေအနေကိုလည်းပြောပြခြင်းပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်အတွင်းကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့တက်စကန်3ခုကိုဒီနေ့နောက်ဆုံးထားဖယ်ရှားဖို့စစ်ကောင်စီဘက်ကအကြောင်းကြားလာခဲ့ရမှာ SSPP ဘက်ကညှင်းပယ်ထားပါတယ်လောလောဆယ်မှာတော့နှစ်ဖက်တက်တွေကြားစီးရီးအတင်းမာမှုမရှိသေးပေမဲ့စစ်ကောင်စီဥက္ကဋ္ဌနဲ့ SSPP တွေ့ဆုံမဲ့ညဉ့်ညေးဆွေးနွေးပွဲကတော့ဆိုင်းငံ့နေပါတယ်စစ်ကောင်စီနဲ့ရှမ်းပြည်တိုးတက်ရေးပါတီကြားဆက်ဆံရေးအခြေအနေရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညင်ဦးပြောပြပေးမှာဖြစ်ပါတယ်ဗျာ
မိုင်းရှုမြို့နယ်တွင်ကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့တက်စကန်3ခုကိုစစ်စီလမ်းဖောက်လုပ်နိုင်ရေးအတွက်ဆိုပြီးတော့ဒီလ10ရက်နေ့နောက်ဆုံးထားဖယ်ရှားဖို့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကနေပြီးတော့ဒီလ4ရက်နေ့ရက်စွဲနဲ့အကြောင်းကြားထားတာပါဒီလိုအကြောင်းကြားတဲ့အပေါ်မှာစခန်းတွေကိုသူတို့ဖယ်ရှားမှာမဟုတ်တဲ့အကြောင်း SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်က view ကိုပြောပါတယ
်အာမပင်ခင်တော့သူတို့ဒီတော့ပြောရင်လမ်းဆိုပြီးတော့ချဲ့ချင်တော့လေလမ်းချဲ့ချင်တော့ကျွန်တော်တို့လာကြည့်ရပါဘူး။ဟိုကျွန်တော်တို့ချက်ခွင့်ပြုပါတယ်။အခုကနည်းနည်းဒေတာပြောင်းလာတော့ဗျာ။ဖြစ်စဉ်လမ်းကြောင်းနားမယ်ပြောင်းပြီးတော့အဲ့ဒါကိုရွှေပြေးဖို့တို့ပြောလာတော့ဗောဗျာ။ကျွန်တော်ဟို6ရက်နေ့ကပြန်ပြီးတော့အကြောင်းပြန်ပါလာ။အလို့ဆယ်ချင်မျိုးပြောင်းဖို့ဒီစစ်တပ်တွေရွှေပြေးလမ်းကြောင်းပြောင်းဖို့မှာဖြစ်နေ
။ဒီလိုမျိုးပြောင်းရွှေ့ခိုင်းတဲ့တပ်စခန်းတွေဟာလွိုင်းနန်းလမ်းကွဲနဲ့တံလွင်မြစ်ကရုစိတ်အနီးကစခန်းတွေဖြစ်တဲ့အကြောင်းနဲ့တက်ရွှေ့ပြောင်းမှုတမတ်ရဲ့ရောက်ရှိပေမဲ့ထူးခြားတဲ့စီးရေလှူရှားမှုမရှိတဲ့အကြောင်းသူကပြောပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မကြီးမင်းအောင်လှိုင်ဖိတ်ခေါ်တဲ့ညဉ့်ညဤပွဲကိုတက်ရောက်ဖို့လက်ခံစည်းရင်းပေးထားတဲ့အဖွဲ့ဖြစ်ပါတယ်။စစ်ကောင်စီဘက်ကဒီအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာနဲ့ဆွေးနွေးပြီးတဲ့နောက်မှာ SSPP SSA မြောက်ပိုင်းနဲ့ဆွေးနွေးဖို့ရှိတဲ့အကြောင်းပြောဆိုထားပေမဲ့အခုချိန်ထိကိုညီငယ်ရေးဆွေးနွေးဖို့အတွက်အကြောင်းကြားလာမှုမရှိသေးတဲ့အကြောင်းဒုမှုဆိုင်ဖုံးဟန်ကဆက်ပြောပါရယ
်ဒီဆက်ရွှေ့ဆိုင်မှုမပြုခင်တော့မိုင်းလာအဖွဲ့တွေ့ပြီးပြီးဆိုရင်ကျွန်တော်အဖွဲ့နဲ့တွေ့မယ်ဆိုတော့နဲ့စိတ်တွေကျွန်တော်ရပါတယ်ဒါပေမဲ့ခုဒီကိစ္စကြည့်လာတဲ့နောက်ပိုင်းမှာကျတော့ဒီလိုပြောတာတော့ဒီမိုင်းလာတွေ့ပြီးတော့လည်းစနိုက်ရမယ်ဆိုတော့ဟုတ်ပါဘူးကတင်းတော့ကြားရပါတော့
SSPP ရဲ့လူမှုကွန်ရက်ဆိုင်မနာမှာတော့တက်စကန်တွေကိုစုပ်ပေးမှာမဟုတ်ကြောင်းနဲ့စီးအရအသင့်ပြထားတဲ့အကြောင်းဖော်ပြပါရယ်ဒီလအစောပိုင်းကလည်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်တွေကလဲချားခိုလန်းနဲ့ကိုဟင်းဘက်ကစစ်ကြောင်း၃ကြောင်းနဲ့ SSPP SSC မြောက်ပိုင်းတပ်တွေဘက်ကိုချင်းကပ်လာတဲ့အကြောင်းလဲ SSPP ကသတင်းထုတ်ပြန်ထားပါရယ်RCSS နဲ့စီးတင်းမာနေတယ်လို့စစ်ကောင်စီဘက်ကလည်းဒီ SSA မြောက်တပ်စခန်းတွေရုတ်သိမ်းဖို့ဖိအားပေးပြောလာတာကြောင့်စစ်နှစ်ဖက်ညှက်မဲ့အနေအထားဖြစ်တယ်လို့သုံးသပ်ထားတဲ့အကြောင်းဗိုလ်မှူးဆိုင်ဖုံးဟန်ကဆက်ပြောပါတယ
်။ဒီမိုင်းနောင်နဲ့မိုင်းနောင်လက်ချတ်တော့ဘိုက်ပေါ်နေဒီလမ်းကြောင်းတစ်ချက်ကိုခေါ်လာမှာပါတော့ဒီ RCSS ကစစ်တပ်တွေ့ပြီးနောက်ပိုင်းအားပြန်ပြီးဖြစ်တဲ့တကောရှိတယ်ဗျ။အထောက်အကူတော့ရှိနေတယ်ပါလေ။ဒါကလည်းခေါ်လာရလာခါပေါ်ရလာခါတိုင်းအင်းအဝင်ကြနေဖြစ်လာတာကျွန်တော်တို့တင်းရတာပေါ့လေအဲချိန်ကြိုက်လို့နေကြလားတို့တော့တချို့တမှုတွေကသုံးတဲ့ချက်ပြုတ်ကြတာပေါ့ဗျာ
ညီငယ်ရေးဆွေးနွေးမယ်လို့ဖိတ်ခေါ်နေပေမဲ့လည်းတစ်ဖက်မှာဖိအားပေးနေတဲ့အခြေအနေကြောင့်စစ်ကောင်စီနဲ့ SSPP ဆွေးနွေးပွဲပြက်ပြယ်နိုင်တယ်လို့ရှိုင်းပြည်နယ်နိုင်ငံရေးလှစ်ဒါသုံးသက်သူဆိုင်းထွန်းအောင်လင်က view ကိုပြောပါတယ
်ဟိုဖိတ်ခေါ်ထားတဲ့သူတို့ရဲ့ကြေညာတဲ့ရည်ရွယ်ချက်နဲ့တော့စတော်လေးဟိုဖိလာပြောင်းပြန်ဖြစ်တယ်ပေါ့ဗျာနော်ဒီလိုစည်ရတဲ့မှာမှုတွေဆက်ရှိတယ်ဥမာတိုက်ခိုက်မှုတွေရှိတယ်ဆို SSPP နဲ့ဆွေးနွေးပွဲကပြတ်သွားနိုင်တ
ာပြီးခဲ့တဲ့မတ်လ31ရက်နေ့က SSPP တာဝန်ရှိသူတွေနဲ့စစ်ကောင်စီကုစလေတွေနေပြည်တော်မှာတက်ဆုံဆွေးနွေးစဉ်ကလည်းစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကမန်းရှုမြို့နယ်တန်လွင်မြစ်ကမ်းနဲ့လွိုင်လင်မြို့နယ်အတွင်းကစနင်းဒေသမှာရှိတဲ့ဒီတက်စကန်တွေကိုရုတ်သိမ်းဖို့ SSPP SSA မြောက်ပိုင်းကုစလေဖွဲ့ကိုတောင်းဆိုခဲ့ပြီးပါတယ်။ဒါကို SSPP ဘက်ကလက်မခံခဲ့တဲ့နောက်အဲ့ဒီဒေသအတွင်းမှာစစ်ကောင်စီဘက်ကအင်အားတိုးမြှင့်ချထားမှုတွေရှိခဲ့တယ်လို့နှစ်ဖက်ကြားမှာစီးရီးတင်မာမှုတွေဖြစ်ခဲ့ပြီးပါတယ်ခင်ဗျာ
။ရှမ်းပြည်နယ်အတွင်းကစီးရီးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုသားညင်ကပြောပြခဲ့တာဖြစ်ပါတယ်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တူချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကနေတောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းလုံးပြီးတော့30မိနစ်နဲ့52တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့အစည်းအဝေးဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံးနဲ့ American တခွင်အစည်းအဝေးနဲ့သိပ္ပံနဲ့ဤပညာအစည်းအဝေးတွေကိုနားဆင်ရမှာပါဒီတဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာပါပြီးခဲ့တဲ့မေလကအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ယူဗယ်ဒီမြို့မှာကလေးငယ်19ဦးနဲ့ဆရာဆရာမ2ဦးတည်ဆုံခဲ့ရတဲ့မူလာတန်းကျောင်းဝင်တဲ့တနတ်သမားဝင်ရောက်ပစ်ခတ်မှုကလူများထိတ်လန့်စရာဖြစ်ခဲ့သလိုကျောင်းနေအရွယ်ကလေးငယ်တွေရှိကြတဲ့အတွက်မိခင်တွေအတွက်စိုးရိမ်စရာပိုဖြစ်လာစေပါတယ်စာတင်ကြောင်းတွေမှာလုံခြုံရေးပုံမှုကောင်းမွန်အောင်စီစဉ်ဆောင်ရွက်ပေးဖို့လိုလားတဲ့မိခင်တွေရှိသလိုတနက်ကိုင်းဆောင်ခွင့်အခွင့်အရေးကန့်သတ်ထိတ်ချုပ်တင်တယ်လို့ယူဆသူတွေလည်းရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကတနက်ကိုင်းအကြမ်းဖက်မှုတွေတနေ့တခြားတိုးလာတဲ့ပုံမှာအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာမိခင်တချို့ရဲ့အမြင်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
အမေရိကန်ပြည်ထောင်စုမှာဒီနှစ်2022ခုနှစ်ပထမ5လအတွင်းမှာပဲလူ4ယောက်နဲ့အထက်ထိခိုက်ဒဏ်ရာရဒါမှမဟုတ်သေဆုံးရတဲ့တနက်ကင်အကြမ်းဖက်တိုက်ခိုက်မှုပေါင်း200ကျော်ရှိခဲ့တယ်လို့တနက်ကင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသုတေသနစာရင်းပြုစုထုတ်ပြန်ပေးနေတဲ့ Gun Violence Archive အဖွဲ့အစည်းကဖော်ပြပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသူဒဏ်ရာရသူတွေထဲမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရာနဲ့ကြီးပါပါတယ်။မေလ14ရက်နေ့ကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကုန်းဆုံဆိုင်တစ်ခုမှာတပ်နက်သမားတို့ကဝင်ရောက်ပစ်ခတ်တာကြောင့်လူ10ဦးသေဆုံးခဲ့ရပြီးဆယ်ရက်အကြာမှာပဲ Texas ပြည်နယ်ယူဘာရီမြို့ကမူလာတန်းကျောင်းမှာလည်းတပ်နက်သမားလူငယ်တယောက်ရဲ့ပစ်ခတ်မှုကြောင့်ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရပါတယ်။ဒီလိုတပ်နက်ကိုင်အကြမ်းဖက်ပစ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုတဝန်မကြာခဏကြုံလာနေရတဲ့အတွက်ကလေးမိခင်တွေပို့ပြီးတော့စိုးရိမ်လာကြပါတယ်။Texas ပြည်နယ် Louis Lee မြို့မှာနေထိုင်တဲ့ကလေးလေးယောက်မိကဲမမဆန္ဒမရမ်ကတော့သူနေထိုင်တဲ့ပြည်နယ်အတွင်းအခုလိုမူလာတန်းကလေးငယ်တွေအများအပြားသေဆုံးရတဲ့အတွက်စိတ်မကောင်းဖြစ်ရစိုးရိမ်ပူပန်ရတယ်လို့စာတင်ကြောင်းတွေမှာလုံခြုံရေးအားနေတာကြောင့်အခုလိုဖြစ်ရတာလို့ထောက်ပြပြောပါတယ
်အခုလက်ရှိဖြစ်တော်တဲ့ပုံမှာပေါ့နော်မိခင်တယောက်နေနဲ့စိတ်ပူမိတယ်ကိုသားသမီးလေးအတွက်လည်းပေါ့နော်သူများကလေးလေးအတွက်လည်းစိတ်မကောင်းဖြစ်တဲ့ဒီဖြစ်တော်တဲ့ဖြစ်ရပုံမှာပေါ့နော်နောက်တစ်ခုကဒီအခုဖြစ်တော်တဲ့ညို့လေးကြတော့ဆန်တိုနီယိုအောက်ပိုင်းညို့နယ်ဆက်လေးဆိုတော့ဂျုံဂျုံမှုအပိုင်းမှာသူကအရန်အားနေတဲ့ဟိုပုံမှန်ဆိုရင်ဒီဘက်ခက်ဆက်တစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့သူအားနေတယ်ပေါ့နော်ဒီကျမတို့နေတဲ့မြို့ကြတော့ Dallas အပိုင်း Louis Way အပိုင်းထဲမှာကြတော့အเจ้าကအရန်ဆေးဖြစ်တဲ့ဟိုအရင်တစ်ခေါက် Connecticut မှာဖြစ်တော်ပြီးပကလေးရနေဟိုသူတို့ဒီအเจ้าမျိုးတော်တော်စေးတီးလှုပ်လိုက်တယ်ဒီခလေးတွေအခံတော်ဖို့ပဲစေးတီးတကာ၃ခုရှိတယ်ကလေးကိုကိစ္စတစ်ခုကိုကြောက်တော့ခေါ်ရင်ဒါမှအပြင်းမှာပဲစောက်ပြီးနေရတယ်သူတို့ကိုကင်မရာကနေသူတို့ကြည့်တယ်ဟို ID ကိုစစ်တယ်ပြီးမှကိုယ်ကလေးချိန်သေးတယ်ဆိုမှသူတို့ကိုယ်ကလေးထုတ်ပေးတယ်ပေါ့နော်ဝင်ခွင့်လုံးဝမရှိဘူးအရင်တော့ဆိုကလေးမွေးနေတယ်ပါလေဆိုဝင်ခွင့်ပေးတယ်အဲ့ဒီ Connecticut ဖြစ်ပြီးနောက်ပိုင်းမှာလုံးဝမပေးဝင်တော့ဘူးပေါ့နော်အထဲကိုပေါ့နော်ဒီအကြောင်းမှဒီလိုအထဲမှာလာပစ်တော့လဲဆိုတာစဉ်းစားလို့တော့မရဘူးပေါ့နော်ဘလို့သူဒီအကြောင်းဒီကောင်လေးရာဒီတနေ့ကြီးကင်ပြီးတော့မှဒီတကားတွေကိုဖြတ်ကျော်ပြီးတော့အခန်းထဲကိုသူဘလို့ဝင်တော့တာလဲအဲ့ဒါကိုရန်စဉ်းစားစရာဖြစ်တယ်လုံခြုံရေးတအားအားနဲ့တဲ့ဦးဖြစ်တော်နဲ့ဒီအကြောင်းကလေသူတို့အရန်ပေါ်စားတယ်သူတို့ပေါ်စားမှုကြောင့်ဒီဖြစ်တော်တာကလေးတွေက
ပြီးရဲ့မိလာထဲမှာပဲတနက်ကင်ပြစ်ခတ်မှုကြောင့်လူ10ဦးသေဆုံးခဲ့ရတဲ့ဘက်ဖလိုမြို့မှာနေထိုင်သူမတ်တီတီအောင်ကလည်းအခုလိုဒီရက်ပိုင်းသာခြားပြီးတော့ပြစ်ခတ်မှုတွေဆက်တိုက်ကြုံရတဲ့အခါမှာကလေးတွေရောလူကြီးတွေပါစိုးရင်ထိတ်လန့်ကြရတယ်လို့ဒီလိုစိုးရင်စိတ်ကြောင့်ပဲသားနဲ့သမီးကိုနှစ်ရက်လောက်ကြောက်မပို့နိုင်ခဲ့ဘူးလို့ပြောပါတယ
်ကလေးအတွက်ကိုမိဘရဲ့နေရာကနေဝင်ပြီးတော့ဟိုခံစားပွင့်ချင်းစားတဲ့စိတ်နဲ့အမတို့အရန်ကိုစိတ်မကောင်းဖြစ်ရတယ်လို့ဟိုကိုယ်ကလေးတွေကိုလည်းစိတ်ပူရယ်ပေါ့နော်အဲ့လိုမျိုးတွေပေါ့နော်ဒီလိုမျိုးတွေနောက်ထပ်မဖြစ်မလာနိုင်လို့ပြောနိုင်ဘူးလေကိုပြီးခဲ့တဲ့ဥစ္စာအရောင်အတုပတွေပါရမပြီးသေးဘူးလေညီမဒီအမတို့ဘက်ဖလိုမှာမပြီးသေးဘူးလေအကုန်လုံးအဲ့အတွက်ကိုပူဆွေးနေရတဲ့အချိန်မှာဒိုင်းဆိုအခုဒီကလေးတွေကိုပြစ်တဲ့ဟာဝင်လာတော့လေအမတို့တော်တော်မကြင်နဲ့မှဟိုမွန်းချက်တယ်ဒီကကို့မြန်မာပြည်အရေးမှလည်းလေအမတို့က ကိုမွန်ချက်နေတဲ့အခန်းကြီးကလည်းရှိထားတော့လေအခုဒါထပ်ဖြစ်တဲ့အခါကျတော့တော်တော်လေးအမတို့ရင်ထဲမှာမကောင်းဒီမှာတိလာကိုမြန်မာပြည်ကတော့ဟိုမရှင်းတာပါဘူးကိုမြန်မာပြည်ဒုက္ခတွေကတော့တော်တော်ကြီးကြီးမားပါတယ်သိရမလားအဲ့မှာဒီလိုနိုင်ငံမျိုးမှာဟလာဘာပဲဖြစ်ဖြစ်လုံးလုံးစိတ်ချရတယ်ဒီမိုကရေစီနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုမှာဒီလိုကြီးဖြစ်တယ်ဆိုတဲ့အခါကျတော့လေဟိုအမတို့
င်ကစာသင်ကျောင်းတွေမှာကျုံခဲ့ရတာဖြစ်တယ်လို့ဒီလိုတနက်ကန်အကြမ်းဖက်မှုတွေကိုစည်းရင်းပြုစုထားတဲ့ Education Week အဖွဲ့ကပြောပါတယ်။ဒီအဖွဲ့ရဲ့စည်းရင်းအရလွန်ခဲ့တဲ့နှစ်နှစ်ဒီ2020ခုနှစ်ကကျောင်းတွင်ပြစ်ခတ်မှုပေါင်း10ကြိမ်ရှိခဲ့ရတာကနေပြီးခဲ့တဲ့2021ခုနှစ်အတွင်းမှာတော့34ကြိမ်အထိတိုးလာခဲ့ပါတယ်။ဒါကိုကြည့်ရင်ဖြင့်ဒီပြီးခဲ့တဲ့နှစ်ပိုင်းကစလို့စာသင်ကျောင်းတွေမှာတနက်ကန်ပြစ်ခတ်မှုတွေတိတိတသားပိုးပြီးတော့များလာတာပါ။ဒီအခြေအနေတွေဆက်မဖြစ်ရအောင်မတားဆီးနိုင်တဲ့အပေါ်မှာမေးခွန်းထုတ်သူကတော့အသက်၈နှစ်အရွယ်သမီးငယ်တယောက်ရှိတဲ့ New Mexico ပြည်နယ်မှာနေထိုင်သူမချော်ဤသိမ်းပါ။ဟ
ိုဘာဖြစ်လို့ပေါ့နော်ဒီကိစ္စရဟိုဒီလိုမျိုးဆက်ဖြစ်ခွင့်ပေးနေရတာလဲပေါ့နော်ဆက်ဖြစ်ကဲဖြစ်နေဟာကိုမတားနိုင်ရတာလဲဆိုရဟာလဲအာမိကုန်းတစ်ခုပေါ့နော်အမအတွက်ဆိုလို့ရှိရင်နောက်ပြီးဒါကလည်းဖြစ်နေတဲ့ဟာကအမေရိကန်မှာကြီးပဲဖြစ်နေတခြားတိုင်းပြည်မှာဖြစ်တယ်လို့ဟိုမတားသလောက်ပဲပေါ့နော်ရှင်းတော့ရှင်းပဲကိုယ်သိရတယ်ဖြစ်နေဒါပေမဲ့ဒီမှာကနှစ်တိုင်းနှစ်တိုင်းလို့လို့ဖြစ်နေနောက်တစ်ခုကအမသမီးလေးဆိုလို့ရှိရင်ဘလောက်ထိလဲဆိုတော့ကျောင်းမှာနှစ်လတစ်ကြိမ်သုံးလတစ်ကြိမ်လောက် train လို့ရတယ်ဒီလိုမျိုးကဖြစ်ခဲ့မှာစဒါရီဟာပေါ့နော်ဟိုဘလို့ခေါ်မလဲဒီကလေးတွေမှာဒီဓာတ်ရုပ်ခေါင်းလေးကိုထည့်ထားပြီးကြိုတင်ပြင်ဆင်ရဆွဲဟာတွေကပြစ်ကုန်မဖြစ်တဲ့ဟာလို့အမကတော့ယူဆပါဘောနော်မှန်ပါတယ်ကောင်းပါတယ်ထွေလောက်တာတော့အေးရဲ့ကြောင့်ဖြစ်ခင်တော့ဒါဒီလိုလောက်ဆွေးမယ်ဒါပေမဲ့တကယ်တမ်းဖြစ်တဲ့ခါကျတော့ဒီကလေးတွေမှာငငယ်လေးတွေပဲအခုပဲကြည့်ဆုံးသွားတဲ့ကလေးဆိုလို့ရှိရင်ဟဲ့လားဟိုမူတာတိုင်းကလေးတွေဖြစ်လာရင်လေအဲ့ကြောင်းနေမှာနော်နောက်တော့ဖခင်ကြောင်းနေမှာဘာဖြစ်လို့ဒီ innocent ဖြစ်တဲ့လူတွေကဟိုနော်ဒီလိုကိစ္စတွေနဲ့ကြုံနေဆိုစဉ်းစားလို့မရဘူးအဲ့တော့ဘာလဲပြောပြောသေးကြတာတစ်ခုတော့လုတ်တင်နေပြီအစိုးရအနေနဲ့ရောသက်ဆိုင်ရာဟာလား state မှာရှိတဲ့လူကြီးတွေရောအမတ်တွေရောဒါက ignore လုပ်လို့မရဒါလူအများကြီးပေးတာကိစ္စနောက်တစ်ခုကဘာဖြစ်လို့ဒီ assault ဒီ rifle ဒီလူမျိုးပေါ့နော်ဒီစက်တနက်တွေပြောကြပါစို့နော်ဒါတွေကိုဘာလို့ခွင့်ပြုတာ तू ကဟာလား criminal တန်းတဲ့တက်တက်တက်တက်ဆိုရင်အများကြီးကိုပေးသေးတဲ့ဟာတကယ်လို့သူတို့ကဒီ constitution မှာပါတယ်ကိုယ့်ရဲ့ဒီရပိုင်ခွင့်အခွင့်အရေးဆိုပြီးပြောလို့ရှိရင်လည်းပဲဒီအခွင့်အရေးပေါ်မှာပြန်လည်ပြီးတော့ဟိုဘယ်လိုလုပ်ရင်ပိုကောင်းမလဲဆိုတာဟာတော့စဉ်းစားကိုစဉ်းစားသင့်တယ်လို့အမကတော့ကိုတူးတဲ့အမြင်နဲ့ယူဆ
အမေရိကန်ပြည်ထောင်စုမှာတနက်ကိုလွယ်လွယ်ကူကူဝယ်ယူသုံးလို့ရနေရတွေကိုအတိုင်းအတာတစ်ခုအထိကန့်သတ်ရလိမ့်မယ်လို့မချော့ဤသိန်းကပြောပါတယ
်။ဒါကဖြစ်ကိုဖြစ်ရှင်းရမယ်ကိစ္စ။အဲ့တော့ပြည်သူကလည်းတောင်းဆိုရမယ်။ဘယ်နည်းလမ်းအကောင်းဆုံးလဲ။တနက်မချော့နိုင်ဘူးဆိုလို့ရှိရင်လည်းကွယ်။ဥပမာအဖြစ်ဟိုဒီလိုမျိုးဟာလာစက္ကန့်ပိုင်းတွင်မိနစ်ပိုင်းတွင်မှာလူအများကြီးပြည်စည်တဲ့တနက်တွေကိုဝယ်ခွင့်ပေးမယ်အစားတစ်ချက်ပြစ်မှတကောင်ထွက်တဲ့ဟာမျိုးလောက်ဆိုရင်လည်းမဆိုးဘူးပေါ့ကွယ်။တရားမြောက်ပြီးတဲ့ဟာဆိုတော်သေးရဲ့။အများကြီးပါပဲ။online ဝင်လို့ရတယ်ဆိုင်မှာသွားဝင်လို့ရအခုပဲဒီဒီကလေးဆိုလို့ရှင်ဟလား16နှစ်ပြည့်လို့သူ့မွေးနေ့ထဲမှာသွားဝယ်တယ်နှစ်လက်တောင်အပြည့်လိုက်ပြီးတော့တခါလေစိတ်ကဝင်နေဖြစ်တဲ့ခါကျတော့ပြစ်ချင်တဲ့ခါကျတော့ထထပ်ပြီးဖြစ်တဲ့ခါဒီတကယ်ကလေးလေးကြည့်လိုက်တာလေအေးချစ်စရာကောင်းတဲ့ကလေးလေးသိလားအမလေးမခံစားနိုင်ဘူးအဲ့တကယ်တော့မကြည့်နိုင်ဘူးဆိုတော့ဟိုဘယ်နှစ်ကိုသားသမီးအလဲကြုံလဲဆိုတာပါစဉ်းစားနေရတဲ့အခြေအနေမျိုးဒါယူမရတတ်နိုင်လို့ဆိုရှင်ထပ်ကိုဖြစ်အောင်ပါဘာမှအကြောင်းပြစရာဘာအကြောင်းမှပြစရာမရှိဘူးဒါဖြေကိုဖြေရှင်းရမယ်ကိစ္စအစိုးရအနေနဲ့ရောဟာလာတက်ဆိုင်ရာဒီပြည်နယ်အစိုးရတွေအနေနဲ့ရောလုပ်ကိုလုပ်ရမယ်ကိစ္စမလုပ်လို့ရှင်ဘာဖြစ်လဲဘယ်နေ့ကိုသားသမီးအလှည့်ရအောင်လဲဟုတ်တယ်မလားအဲ့တော့အားလုံးကတောင်းရင်ရှိတယ်ဟာလာပြည်သားကလည်းပဲဒီကိစ္စကိုဖြေရှင်းပေးပါဆိုပြီးတောင်းကိုတောင်းဆိုရမယ်အစိုးရကလည်းလုပ်ကိုလုပ်ရမယ်လုပ်ကိုလုပ်ရမှာမှတကယ်ကိုဟိုဘယ်လိုခေါ်မလဲအရေးတကြီးကိုဒါလုပ်ကိုလုပ်ရမှာ
တနက်ကင်ဆောင်တဲ့နေရာမှာခုခံကာကွယ်ခွင့်စရာကိုနားလည်ပေးလို့ရပေမဲ့တနက်ကိုအလွဲသုံးစားလုပ်ပြီးအပြစ်မဲ့သူတွေကိုအကြမ်းဖက်ပစ်ခတ်တိုက်ခိုက်တာတွေကိုတော့ချိရိရရောက်ထိန်းချုပ်ရလိမ့်မယ်လို့မတ်တီတီအောင်ကလည်းပြောပါရယ
်ထိန်းချုပ်လို့ရနိုင်ရတဲ့ဒီထိန်းချုပ်လို့မရတဲ့အရာတွေမဖြစ်အောင်ကိုလုပ်ရမှာပေါ့နော်ဒီတာဝန်ရှိတဲ့သူတွေအနေနဲ့ပေါ့ဒီလိုမျိုးဟိုလက်နဲ့ကိုအလွဲသုံးစားလုပ်တာလက်နဲ့ကင်ပြီးတော့အလွဲသုံးစားလိုက်ပြီးတော့အသက်တွေထိခိုက်ရအောင်လုပ်တဲ့ဟာတွေကိုပေါ့နော်ဟိုထိန်းချုပ်ဖို့အများကြီးလိုအပ်တယ်ပေါ့နော်တစ်ဖက်ကလည်းခုခံကာကွယ်ခွင့်ဆိုတဲ့ဟာပေါ်မှာလည်းမရှိထားတော့လေဒီအလဲသုံးစားလုပ်တဲ့ဟာတွေပေါ်မှာအမတို့မထောက်ခံဘူးပေါ့နော
် Texas ပြည်နယ်ယူဘာဒီမြို့မူလာတန်းကျောင်းပြစ်ခတ်မှုနောက်ပိုင်း တနက်ကင်ဆောင်ဝင်ဆိုင်ရာဥပဒေကိုကန့်သက်ထိန်းချုပ်တာတွေလုပ်ဖို့ PRB တောင်းဆိုတာတွေလည်းပုံမူကျဲလောင်လာပါတယ်။အမေရိကန်ပြည်အောင်စုမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေတိတ်ဆုံးရတဲ့အကြောင်းရင်းတွေထဲမှာတနက်ကင်ကျန်းဖတ်မှုတွေကြောင့်တိတ်ဆုံးမှုကအဓိကအကြောင်းတစ်ခုဖြစ်နေတဲ့ဆိုတာကိုသုတေသနဆင်ခံချက်တွေကလည်းသတိပေးနေပါတယ်။ Gun Violence Archive အဖွဲ့ရဲ့စာရင်းအရဒီနှစ်ထဲတနက်ကင်ကျန်းဖတ်မှုတွေကြောင့်တိတ်ဆုံးရတဲ့ဆယ်ကျော်သက်900ဝန်းကျင်ရှိပါတယ်။ဒီလိုတင်ဆုံးသူတွေထဲမှာတချို့ကအမိနာမှာအလွယ်တကူတွေ့တဲ့တနက်ကိုစော့ယူကစားရင်းမတော်တဆတင်ဆုံးရတာရှိတယ်လို့တချို့ကလည်းတမင်ရွယ်ချက်နဲ့ဖြစ်ခတ်မှုတွေကြောင့်တင်ဆုံးရတာပါဘယ်လိုကြောင့်ပဲဖြစ်ဖြစ်အပြစ်မဲ့ကလေးငယ်တွေဒီလိုမတည်သင့်တဲ့တင်နေရတဲ့တနက်ကအကြမ်းဖက်ပစ်ခတ်မှုတွေကိုတော့ဖြည်းဖြည်းရောက်ရောက်ထိန်းချုပ်ဖို့အရေးကြီးလို့အနေနဲ့ဆိုတာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုကြီးမားတဲ့ညနာပိုင်းပြပါရှင်ကျမခင်ဗျာပြပါရှင်
ဘဇင်မျိုးသမီးကဏ္ဍကိုမက်ခင်ပြူတွေတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့သုဒ္ဓဆုံးတဲ့အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါအမေရိကန်ပြည်ထောင်စုစာတင်ကြောင်းပါဝင်နေရာတချို့မှာတနက်ပစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်လာတာကြောင့်မြန်မာຫນွယ်ပွားမိဘတွေကဒီလိုတနက်ကိုင်ကြမ်းဖက်မှုတွေမကြာခဏပေါ်ပေါက်နေတဲ့အခြေအနေပြောင်းလဲစေခြင်းနဲ့အကြောင်းပြောလိုက်ပါတယ်စိတ်ဖောက်ပြန်သူတွေကကလေးလူကြီးပါမရှောင်ပစ်ခတ်တက်ဖြတ်ဖို့လှုပ်ဆောင်လာနေတဲ့တစ်ချိန်တည်းမှာပဲကိုဗစ်ကာလအာရှຫນွယ်ဘွားတွေအပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေပေါ်ပေါက်လာခဲ့တာကြောင့်လဲတပူပေါ်နပူဆင့်ဆိုသလိုပူပန်တော့ကဖြစ်စရာတွေကြုံနေရပါတယ်မြန်မာအမေရိကန်တွေရဲ့သဘောထားအမြင်လူလားချက်တွေကိုကိုအောင်ကဆက်သွယ်မေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာ
တက္ကသိုလ်ပြည်နယ်ယူဗယ်ဒီမြို့ကမူလာတဲ့အကြောင်းနဲ့ဝင်ပြီးတနက်သမားကပြစ်ခတ်တာကြောင့်ကလေးစကူးနဲ့ဆရာမနှစ်ဦးတို့တည်ဆုံးခဲ့တဲ့ဖြစ်ရပ်ဟာ2022ခုနှစ်အတွင်းအခြေခံပညာကျောင်းတွေမှာပြစ်ခတ်မှု28ကြိမ်မြောက်ဖြစ်ပါတယ်။အခြေခံပညာစာသင်ကျောင်းတွေကိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လေ့လာတဲ့ Education Week အဖွဲ့ရဲ့စာရင်းကိန်းဂဏန်းတွေအရ2018ခုနှစ်ကစရင်တနက်ပြစ်မှုပေါင်း119မှုဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ကလေးတွေကိုကျောင်းပို့ရတာဘေးကင်းလုံခြုံမှုမရှိသလိုဖြစ်နေတယ်လို့အင်ဒီယားနာပြည်နယ်ဖိုအင်းမျိုးကမဆူဆူကပြောပါရယ
်လုံခြုံမှုမရှိဘူးပေါ့ကွယ်စိတ်ထဲမှာအခုဆိုတနက်ပဲခါးကြားထိုးပြီးကျောင်းပို့ရမလို့လို့အပြင်သွားရင်လည်းတနက်ရှူသွားမလို့အဲ့လိုမျိုးပဲခံစားရတယ်လုံးဝမလုံခြုံစိတ်လည်းပူတယ်ဖြစ်တဲ့ကလေးတွေအတွက်လည်းအရင်စိတ်မကောင်းဘူးနော
်ကျောင်းတွေမှာတနက်နဲ့ဝင်ရောက်ပြစ်ခတ်မှုတွေရှိတတ်ပေမဲ့လည်းလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကြီး3ခုအတွင်းတစ်ခုစီမှာတော့ကျောင်းသားကျောင်းသူနဲ့ဝန်ထမ်း18ဦးထက်မနည်းတည်ဆုံခဲ့ပါတယ်ကွန်နက်တီကတ်ပြည်နယ်နယူတောင်းမြို့ကကလေး20ဦးအပြင်ကျောင်းဝန်ထမ်း6ဦးတည်ဆုံခဲ့တဲ့ Sandy Hook မူလာတဲ့ကျောင်းပြစ်ခတ်မှုဖလော်ရီဒါပြည်နယ် Parkland မြို့ကကျောင်းသားကျောင်းသူ14ဦးနဲ့ဆရာ3ဦးတည်ဆုံခဲ့တဲ့ Majority Stoneman Douglas ထက်တန်းကျောင်းပြစ်ခတ်မှုအခု Texas ပြည်နယ် Uvalde မြို့က Rock မူလာတဲ့ကျောင်းပြစ်ခတ်မှုမှာတော့ကလေး19ဦးနဲ့ဆရာမ2ဦးတို့တည်ဆုံခဲ့တာပါဒီပြစ်ခတ်မှု3ခုကိုကျူးလွန်သူတွေရဲ့အသက်ဟာ18 19နဲ့20တွေပါတနက်ရောင်းဝယ်မှုနဲ့ပတ်သက်ပြီးတော့အသက်ကန့်သတ်စေလို့ကြောင်း New York ကမက်ပလဲကအခုလိုပြောပါတယ
် High School ကျောင်းသားတယောက်ရဲ့လမ်းတနက်ကောင်ဝယ်ပြီးတော့ဖြစ်တယ်ဆိုတော့အဲ့ဒီ state မှာကအဲ့ဒီ rule ရှိတယ်လေနော်အသက်ဆက်ရှင်နေပြည်လို့ရှိရင်တတဝယ်ဝင်ရှိရပေါ့နော်ဆိုတော့အနေထားပေါ့ဆိုတော့အဲ့လိုမျိုးပါပြအောင်ဆိုရင်တော့တို့မြင်တဲ့အမြင်မိဘတယောက်မြင်တဲ့အမြင်ကတော့ဘာလဲဆိုရင် high school အသက်တစ်ခုအတိုင်းတာတစ်ခုအထိပေါ့နော်ယူလွန်ပြီးမှတနက်ဝယ်ဝင်ပြီးပေါ့နော်ဆိုရင်20ခုလည်းအစိတ်ပေါ့နော်ဆိုအဲ့လိုအတိုင်းတာတစ်ခုအထိရောက်ပြီးမှတနက်ကိုဝယ်ခွင့်ပေးပါတယ်ဆိုရဲဘူးတစ်ခုကိုဖြစ်လိုက်မယ်ဆိုလို့ရှိရင် high school တွေမှာကျောင်းသားတွေမှာတနက်ဝယ်ပြီးမိဘမသိအောင်သွားခိုးဝယ်ပြီးတော့သူတို့ကသူတို့လုပ်ချင်တာလုပ်လို့ရတယ်ဆိုတော့ဒါတွေတစ်ခုရော့သွားမယ်လို့မြင်တယ
်မြို့ကြီးပြာကြီးကကျောင်းတွေမှာတော့လုံခြုံရေးလဲပိုတင်းကျပ်တယ်လို့ကျောင်းဆောက်ဦးဖွဲ့စည်းပုံကလည်းအပြင်ကနေအလွယ်တကူဝင်လာလို့မရတဲ့အနေအထားမှာရှိတာကြောင့်တော်ယုံနဲ့လာရောက်ပြစ်ခတ်ဖို့လွယ်မှာမဟုတ်ဘူးလို့တချို့ကဆိုပါတယ်။ပြည်နယ်အလိုက်တနက်ကင်ဆောင်ဝင်နဲ့ပတ်သက်တဲ့ဥပဒေတွေကလည်းကွာခြားမှုရှိတာကြောင့်ရေဘူးရပိုလွန်ကျုံစိတ်ချရတယ်လို့နယူးယောက်စီးတီးမှနေတဲ့ကိုရွှေကပြောပါတယ
်။ကျောင်းကျင်ရောက်သွားရင်များမိဘတော်ပြန်ဝင်သွားဖို့တော့ခက်ပါတယ်။ကျွန်တော်တခါလေသူတို့ခေါ်လို့ပဲနေမကောင်းပြန်လာခေါ်ပါဆိုရင်တော့ဟိုပါဖြစ်တယ်ပေါ့လေ။နယူးယောက်စီးတီးထဲမှာကျတော့လူကောင်းလူဆိုးတော့တနက်ဟိုတရားဝင်ကြိုင်တာပဲဖြစ်မယ်လေ။တရားဝင်လိုင်စင်နဲ့ပြီးအောင်သူကသူတိတ်ချက်ခဲတာပေါ့။ဆိုတော့တနက်ကင်လိုက်တာနဲ့ license ရှိတာဒီ New York City မှာ1900နှစ်ဆိုတော့အဲ့လိုမျိုးဆိုတော့တနက်နေ့နေပဲလောလောဆယ်ကဟိုထောင်ကျနေပြီလေ
မြန်မာပါဝင်အာရှနယ်ဘွားတွေအဖို့အခုလိုကြောင်းတွင်တနက်နေ့ပြစ်ခတ်မှုတွေအပြင်ကိုဗစ်ကြောင့်လူမျိုးရေးဆွဲမုန်တရားနဲ့တိုက်ခိုက်တာတွေကိုလည်းရင်ဆိုင်နေရတာပါအာရှနယ်ဘွားတွေအနေများတဲ့နယူးယောက်ဆန်ဖရန်စစ္စကိုစတဲ့မြို့ကြီးတွေမှာဆိုရင်တက်ကြီးရွယ်အိုတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးနဲ့နေရာမရှောင်းနှုတ်နဲ့စော်ကားပြောဆိုတာတွေလည်းမကြာခဏဖြစ်ပွားလေရှိပါတယ်ဂျော်ဂျီယာပြည်နယ်ကအနေခံကိုတနက်နေ့ဝင်ပစ်တာနယူးယောက်မှာဆိုရင်လည်းယထာလန်နဲ့တွန်းချတာမျိုးတွေဖြစ်ပွားခဲ့ပါတယ်
အဲ့ဒါကလည်းတမျိုးပူပါတယ်။ဥမာဟိုတမီးအကြီးလေးအကြီးလောက်ဆိုရင်ပေါ့နော်ဒီမှာအထက်တန်းចောင်းသားចောင်းသူရေလောက်ဆိုရင်သူ့ဘာသူကိုဘက်ကိုပဲပတ်စကာစီယထာစီပြီးသွားတာပေါ့အဲ့မှာလည်းအဲ့ဒီခုနပြောတဲ့လူမျိုးကြီးခွဲចောင်းမှုကအဲ့ဒါမျိုးမှာလန်ခီမှာစိတ်ပူရတာမျိုးပေါ့ចောင်းမှာကျတော့ဒီလိုအခုဖြစ်ရမျိုးတွေလို့ပေါ့
အမေရိကန်ပြည်ထောင်စုမှာတနက်ထင်းကျုံရေးအတွက်ចောင်းသားတွေဦးစီးဆန္ဒပြတောင်းဆိုခဲ့ကြပေမဲ့လည်းလည်းနဲ့ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့ဥပဒေတွေဟာပြည်နယ်အလိုက်မျိုးမျိုးကွဲပြားနေတာပါဒီလိုအခြေအနေတွေကြောင့်အကြောင်းတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်စီမံဆောင်ရွက်ဖို့လည်းကလေးမိဘတွေကလိုလားနေတာပါ Wisconsin ပြည်နယ် Milwaukee မြို့ကကူပေတောင်းကအခုလိုပြောပါတယ
်လုံခြုံရေးဆောင်ရွက်ဝန်ထမ်းတွေလည်းចောင်းတိုင်းမှာတဦးစီလာတော့အ내ဆောင်တေချာထားပြီးတော့စီစစ်ခြင်းအဲ့တော့အဲ့လိုမျိုးလောက်တဲ့နေရာမှာလိုအပ်တဲ့ budget တွေကိုဥပမာတခြားကဏ္ဍတွေမှာတုံ့ပြန်ရမယ်နေရာအနေပြီးတော့အဲ့ဒီပညာရေး budget အတွက်လုံခြုံရေး budget အတွက်ဟိုကဖဲ့ပြီးတော့မလုံနိုင်ဘူးလားဆိုတော့စဉ်းလမ်းပြီးတော့မိပါနေတယ်ကျွန်တော်တို့အမှန်တမ်းမှကိုယ်ရှင်သွေးငယ်လေးတွေကိုပညာသင်ဖို့ကြောက်ပိုးတဲ့နေရာမှာတကယ်ကိုမလုံခြုံတဲ့စိတ်ဓာတ်တွေကမိပါတိုင်းမှာကုစုရဖြစ်လာပြီကျွန်တော်တို့
အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်နှင့်အရနိုင်ငံသားတိုင်းလွတ်လပ်စွာလက်နက်ကင်ဆောင်ခွင့်ရှိတယ်ဆိုတာကလည်းတနက်ထိန်းချုပ်ရေးအတွက်အခက်တွေ့စေတာပါအမေရိကန်အဓိကအင်အားကြီးပါတီနှစ်ရက်ကြာဒီမိုကရက်တွေကတော့လက်နက်ကင်ဆောင်ခွင့်ကိုပိုကန့်သက်ထိန်းချုပ်ဖို့လိုလားပြီးရီပဘလစ်ကန်တွေကတော့လူတိုင်းလွတ်လပ်စွာလက်နက်ကင်ဆောင်ခွင့်ရှိရမယ်ဆိုပြီးတော့ယက်တီကြပါတယ်အင်ဒီယားနာပြည်နယ်ဖော်ရီမျိုးကမဆူဆူကတော့ဖွဲ့စည်းပုံပြင်ဆင်ချက်ပါလက်နဲ့ကင်ဆောင်ခွင့်ကိုလိုလားသူပါဒါပေမဲ့လည်းစီကန်တင်ချက်ဖို့ကိုတော့သူကသဘောတူပါတယ
်ညီမလူကောင်းတယောက်ဆိုလို့ရှိရင်ညီမလက်ထက်မှာညီမဝါသနာပါညီမပတ်စံရှင်ဆက်လက်ကင်နဲ့ကင်ဒါပေမဲ့ညီမပတ်ဆက်လက်ကတခြားညီမမိသားစုတရားရောဘယ်သူမှကင်လို့မရတဲ့အနေအထားမျိုးပေါ့နော်အဲ့လိုဟာမျိုးဒါအများကြီးလုပ်လို့ရပါတယ်ကိုဒီခက်ကနီးပညာရတိုးတက်နေရတယ်အဲ့လိုမျိုးလည်းမစီစစ်ပေးကြဘူးအဲ့မစီစစ်ဖို့လို့မယ်လို့ထင်တယ်ပေါ့နော်အကွာဝယ်ဖို့လည်းအရန်လွယ်ကူတယ်ဒီ second amendment ဒီတရားကြီးကိုပြင်ဖို့ဆိုတော့ညီမတို့ကတော့လုံးဝမကြိုက်ဘူးပြီးတော့လက်နက်မရှိရတဲ့လူနဲ့လက်နက်ရှိရတဲ့လူနဲ့ဖြစ်သွားမယ်ဆိုရင်မကောင်းတဲ့လူတွေကတနတ်တွေအခုအကြဆိုလူကောင်းတွေကဘယ်သူမှအကုန်လုံးဥပဒေလိုက်မှပြီးတော့အမှားပဲမကောင်းတဲ့သူတွေအမှားမဟုတ်ဘူး
မျိုးကြီးပြကြီးမဟုတ်တဲ့အမေရိကန်ဒေသတွေမှာတော့လူနေကျဲပါတာအိမ်တိုင်းကိုယ်ကိုယ်ကာကွယ်နိုင်ဖို့တောလိုက်ဖို့ဆိုပြီးမျိုးဆက်နဲ့ချီတနက်ကန်လာကြတာပါတနက်နဲ့အကျန်းဖတ်သူကိုတနက်ရှိမှသာပြန်ခုခံနိုင်မှာဖြစ်တယ်လို့လည်းယူဆထားကြတာပ
ါကိုယ်ကလေးတွေအရွယ်ရောက်လာတာနဲ့ညီမတနက်ပြစ်တင်ပေးမယ်သူတို့ကိုသူတို့ကာကွယ်နိုင်လို့ပေးမယ်သူလက်ကလက်တက်မှန်ခံရတဲ့ဟာတော့လက်မခံနိုင်ဘူးနော်
ဒါနဲ့ကင်ဆောင်ခွင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ဒီမိုကရက်လွှတ်တော်အမတ်တွေကြိုးစားနေတဲ့အချိန်ထဲမှာသက်ဆိုင်ရာနယ်မြေမှာနေထိုင်နေကြတဲ့မဲဆန္ဒရှင်တွေကလည်းသူတို့နယ်မြေကိုစားပြုလွှတ်တော်အမတ်တွေကိုလည်းနဲ့ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းနိုင်အောင်ဆောင်ရွက်ဖို့လက်မှတ်ရေးထိုးတိုက်တွန်းနေကြပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာနေတဲ့မတ်မြင့်မြတ်မိုးကအခုလိုပြောပါတယ
်တနိုင်ငံလုံးမှာနေစဉ်နဲ့အမျှဒီလိုပြစ်ခတ်မှုတွေကြောင့်ကလေးတွေသေဆုံးနေရတဲ့ကြောင့်ကျွန်တော်တို့တောင်းဆိုကြခြင်းဖြစ်ပါတယ်ဒါအပြင်နိုင်ငံရဲ့ပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democratic အနေနဲ့လည်းဒီကန်ကွန်ထရိုးဥပဒေပြည်ရေးကိုအမြန်ဆုံးနိုင်ငံရဲ့အရေးကြီးဆုံးဥပဒေအဖြစ်ချမှတ်နိုင်ဖို့ကွန်ထရက်ကနေပြီးတော့အတည်ပြုနိုင်ဖို့အတွက်အားလုံးက1-1တောင်းဆိုကြပါတယ်ဒီဥပဒေကိုအမြန်ဆုံးအတည်ပြုနိုင်မယ်ဆိုလို့ရှိရင်တော့ကျမတို့ကလေးတွေနဲ့လူငယ်တွေရဲ့လုံခြုံမှုကအမြန်ဆုံးရရှိမှာဖြစ်ပါတယ
်မေလ14ရက်နေ့ကနယူးယောက်ပြည်နယ်နမေဂျောနိုင်ယာဂါရာရေတကွန်ကြီးအနီးကဘက်ဖဲလိုမြို့ကုံစုံဆိုင်ပစ်ခတ်မှုမှာလူ10ယောက်သေဆုံးပြီးတော့မေလ24ရက်နေ့တက်ဆက်စ်ပြည်နယ်မူလာရန်ကျောင်းပစ်ခတ်မှုမှာကလေး19ဦးနဲ့ဆရာမ2ဦးသေဆုံးသွားပါတယ်။ဇွန်လ10ရက်နေ့အိုကလာဟိုမာပြည်နယ်ကယ်ဆာမြို့ကဆေးရုံတရုံမှာတနက်နေ့ပစ်တာကြောင့်ဆရာဝန်2ဦးပါဝင်လူ4ဦးသေဆုံးသွားပါတယ်။အမေရိကန်ပြည်ထောင်စုမှာအခုလိုလူများပြားသေဆုံးတဲ့ပစ်ခတ်မှုတွေအပြင်တခြားပစ်ခတ်မှုတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားနေတာပါခင်ဗျာ။
ကောစီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတခါတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် ရဲသားတွေအတွက်ပထမဦးဆုံးပုဂ္ဂလိကအာကသလေ့လာရေးခီးအဖြစ် ISS နိုင်ငံတကာအာကသစခန်းကိုသွားဖို့ NASA ကလမ်းဖွင့်ပေးနေတဲ့အကြောင်းဒေါက်ခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
နျူကလ িয়ার နည်းပညာတွင်တွင်ကျယ်ကျယ်သုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားဝင်ပြီးတိုက်တဲ့အခါယူကရိန်းမှာရှိတဲ့နျူကလ িয়ার ဓာတ်အပင်းဆိုင်တွေထိခိုက်ပျက်စီးပြီးဆိုးရတဲ့အန္တရာယ်ပေးမှာကိုစိုးရင်လာကြပါတယ်။တကယ်လို့နျူကလ িয়ার မတော်တဆဖြစ်မှုကြုံလာရင်ဘလို့အန္တရာယ်ရှိပါသလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုနေ့နဲ့ပြန်ကြည့်ပေးပါပါ။ကဘာမမဒီလိုမျိုးနျူကလ িয়ার ဓာတ်ပေါင်းဖို့တွေဘယ်နှခုလောက်ရှိပါသလဲဆရာ
။အခုလောလောဆယ်အဆုံးဖြစ်နေတဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ပေါ့လေ active ဖြစ်တဲ့ကောင်တော့440လောက်ရှိတယ်။အမေရိကတို့ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့တရုတ်တို့ဘင်္ဂလားဒေ့ရှ်မှာတော့မှအခုအနုမြူဓာတ်ပေါင်းဖို့တွေတည်ဆောက်နေပါရဲ့
။ဘာအတွက်အဓိကတုံ့ကြတာပါလဲဆရာ။အခုကဘာပေါ်မှာတည်ဆောက်ထားတဲ့ဓာတ်ပေါင်းဖို့တွေ
အဓိကကတော့သူကစွန့်ရင်ပေးတယ်တက်စစ်တအားကိုသူစီကနေရသူကရေကိုအပူပေးလို့ရတယ်ရေကိုပေးပြီးတော့အဲ့ကနေပြီးတော့ထွက်လာတဲ့စွန့်ရင်ပေါ့ရေနွေးငွေ့အားနဲ့ပဲမောင်းတယ်တာပိုင်တွေမောင်းတော့တက်စစ်တရစီတယ်ဒါကြောင့်သာမန်အဖြစ်သူအမနာမတန့်စင်တဲ့စွန့်ရင်လို့ခေါ်တယ်
ဒီအခုလောလောဆယ်မှာယူကရိန်းမှာစစ်ဖြစ်နေပါတယ်ဆရာဒီယူကရိန်းကဓာတ်ပေါင်းဖို့တွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါအောင်ဆရာ
ဟုတ်ကဲ့ယူကရိန်းကတပ်ပေါင်းပေါ်ရအမနာကြီးပြီးတော့သူရောက်ကမှအကြီးဆုံးတပ်ပေါင်းပေါ်လည်းရှိတယ်။တက်စစ်တပ်ဆွမ်းရလည်းအရင်ပုံပုံမထုတ်ပြီးတော့ရှိတယ်။ဆယ်လုံးပိုင်းကတပ်ပေါင်းပေါ်က1986သူကအပူလွန်ကဲပြီးတော့အဲ့ဒီနျူကလ িয়ার တပ်ပေါင်းပေါ်ကြီးကဖြတ်စည်းသွားတယ်။ဘယ်လရုစ်နားမှာရှိတဲ့ဆယ်လုံးပိုင်းနျူကလ িয়ার တပ်ပေါင်းပေါ်ထက်ကိုပို့ရကြီးတယ်။နောက်တစ်ခုကတော့တောင်ဝိုင်းမှာရှိတဲ့တပ်ပေါင်းပေါ်ပါပဲ။သူကသူရောက်ကမှဆိုရင်အကြီးဆုံးတပ်ပေါင်းပေါ်အနေနဲ့ရှိပြောအများဆုံးအဆုံးပြုတာဖြစ်ပါခဲ့
ဒီကဘာပေါ်မှာရှိရနေတဲ့ဒီဓာတ်ပေါင်းပုံတွေမှာထိခိုက်ပျက်စီးမှုဘယ်နေရာမှာရှိပါသေးတယ်ဆရာ
ထိခိုက်ပျက်စီးမှုကတော့ဒီခြေလုံးပိုင်းနဲ့အရင်စတော့ဗောလေခြေလုံးပိုင်းမှာဖြစ်သွားတဲ့ဟာလဲဒီအော်တိုမေးရှင်းတွေအဆင်မပြေလို့ဖြစ်သွားတာဟာပြောစကျွန်တော်တို့ကလူတွေကနေတိုက်ရိုက်မကြည့်နိုင်ဘဲနဲ့ကျွန်တော်အော်တိုမေးရှင်းတွေလုပ်ရတဲ့အခြေအနေရှိပါတယ်အဲ့ဒီအတိုင်းပဲဖူကိုရှိမားမှာဆိုရင်2017ပေါ်လေအဲ့ဒီအချိန်မှာဆူနာမီရေတိုင်းတွေလာတော့နျူကလ িয়ার တပ်ပေါင်းမှုကြီးကအတင်းဆောင်နေနည်းနည်းဖြစ်သွားတယ်။တင်းဆောင်သွားတဲ့ဒီပြိုင်နဲ့ကျွန်တော်တို့အလုပ်လုပ်ရတာကသူကအဆင်မပြေတော့ဘူး။အော်တိုမေးရှင်းတွေအကုန်လုံးပြတ်သွားတော့သူ့မှာထိန်းကျောင်းတွေမရှိတော့ဘူး။အဲ့မှာအပူလွန်ကဲတော့တခါလဲသူလည်းပေါက်ကွဲသွားတယ်။ဒီမှာလည်းသေဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရတယ်
။ဒီနျူကလ িয়ার တပ်ပေါင်းမှုတွေထိခိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ကြီးတွေပေါ့နော်။ဘာတွေရှိပါလဲဆရာ။ဘယ်လိုဓာတ်ရောင်ကြီးတွေထွက်တာပါလဲဆရာ။
ဓာတ်ရောင်ကြီးထွက်တာတော့3မျိုးပါလေတကယ်သာမန်အဖြစ်3မျိုးရှိတယ်ပေါ့အယ်ဖာရောင်ကြီးရဲ့ဘီတာရောင်ကြီးရဲ့ဂမ်မာရောင်ကြီးပေါ့ဂမ်မာရောင်ကြီးကတော့နည်းနည်းလေးတော့ extreme နဲ့တူတူပဲပေါ့သူကအားလုံးထောက်ထွင်းတယ်ဘီတာရောင်ကြီးကတော့တောင်တန်ရောင်ပေါ့ဖန်လေးမှန်လေးပေါ့ဆက်ကူတွေပဲထောက်ထွင်းတယ်ဒါပေမဲ့ကျတော့အများတော့သတ္တုပြားသေးသေးတွေပဲကြတော့လည်းမထောက်နိုင်ဘူးဒီဂမ်မာရောင်ကြီးကအများကြီးထောက်အယ်ဖာရောင်ကြီးကတော့ဆက်ကူပြားတော့ဘာလို့ခံနေတော့သူမထောက်နိုင်ပါဘူးအဲ့မဲ့ radiation တွေကတော့အားလုံးကဒုက္ခပေးနိုင်ပါတယ်။ကြောက်ရွံ့ချီတွေကလူတွေနဲ့ဖြစ်တွေ့တဲ့လူတွေနဲ့မူးတယ်၊ဝေးတယ်၊အော့အာနာတွေရှိတယ်။စိတ်များသွားပြီဆိုရင်တော့အသက်အန္တရာယ်ဆွေးနွေးတော့တဲ့အထိဖြစ်လာပါတယ်။ကြောက်ရွံ့အဖြစ်တော့အသက်ဆုံးရှုံးလာတာ။အဲ့တော့ဦးခန္ဓာထဲကိုအဲ့ဒီ fallout ဆိုတဲ့ကြောက်ရွံ့ချီတွေပြင်လာတဲ့ပစ္စည်းတွေဝင်လာရင်ဘယ်လိုလုပ်လို့အပြင်ကိုရောက်အောင်လုပ်လို့မရဘူး။
ဆက်ဘယ်လိုပစ္စည်းတွေပါလဲဆက
်ဒီနျူကလ িয়ার ဓာတ်ပေါင်းမှုကထွက်တဲ့ဟာ element အနေနဲ့ drust အနေနဲ့တရားတော့ရှိတယ်လို့ပြောတယ်ဒါပေမဲ့အဓိကပစ္စည်းကတော့ဒီမျိုးလို့သူတို့သတ်မှတ်ထားတယ်အဲ့ဒါကတော့ americium 241 cesium 137 iodine 131နဲ့ strontium 92ဖြစ်တာပေါ့ကျွန်တော်တို့ channel ဘိုင်းမှာဆိုရင်အခု30ခန်းနဲ့ကြာသွားပြီလေဒါပေမဲ့အဲ့ဒီပစ္စည်းတွေကတဲ့အောင်ချီထွက်နေစေပဲသူတို့ကထပ်လိုက်လို့ခေါ်တဲ့ဒီပစ္စည်းတွေကပမာဏနည်းသွားပြီပဲ။ကျန်းကိုကျန်နေသေးတာအမေရိကန်လို့ပြောလို့ဆိုရင်တစ်ပေါင်းများစွာဒီတိုင်းရှိနေနိုင်တယ်။အထူးသဖြင့် iodine ဆိုတဲ့ဟာ iodine 131 အမှန်ကြောက်စရာကောင်းတယ်။အဲ့ဒီ iodine 131ကဒီကျွန်တော်တို့ thyroid ဆီထဲဝင်သွားရင်ပြန်မထွက်တော့ဘူး။
Nuclear the bomb body Madorsa Pimu Joy and Pilanine and the Ain but the Biro Daru Vida Pinya Shin Doctor Kim on Yugo Sat the Mimia Mira Rid by yet the Banani Binagana Mato Kim Yutaka Dinsa Bigger Up Chibare Viewigani Taujani Yabai now Sonya the Renego Sabido Tan Lun Pini Bare a guru at the Ren Joko Masumia Monga to let in Yabi Mapibare.
Singapore Nangama Digni Sajin, Shangri-La Dialogues, Uniweta Yapo Yoshini, the American Gagway Winji, Lloyd Austin Ha, Singapore, Malaysia, Vietnam, the Yosari, Ashanang and Riga, Gagway Winji, Rine, Digni, Tijazi, Drisongabare, Nangadam Habu Ali Lai, Pue, Double I Double Esca, Season Jimbare, Longjo Isaya, Swin Nuipue, Shangri-La Dialogu, Digni, John La Sayanigani, Bura Sanyani, Tijimbani Bare, Dinipun Wemaro, the Double I Double S, Yachi again, Japan Winji Joduga, Mingo Jajabare, Napan Sanini Jayano, Myanmar finding a way forward to their guns in it. Myanmar Nanga Jong Swin Rimet season Shibare. American Bidang Zuma, Natal Naset the Kunits and Warila Chaya Donga, Tamara Hound Donald Trump Taukan Duri, Ludosa Ugo, Senior Dike Kemu Apo, Jana Wego, Aldo Songsay Comedy Bar, Jada Rini Donga Satin Pulo Kebare, Democratic Republican Party, Ludo Madri Power in it, Songsay Comedy Gar, Thuru Suzan Yashi Tari, Tati Chelle Dui Tautari Gu, Jana Bue Ma, Piata Kebare. The My Mamma John Bure Anna Timbo Josare Low Yellow Comedy Oktaga, Pioja Gedalo, American Yet Democracy Sendigo, and Yep City Daikai Mupiadello, Sonsaye Comedy of Huawiniga, Pioja Gejavare. Rasharia Jujo Sego, Ukraino Kugan Daikai Nijima, Ukraino, EU Yoba Damaga, Puawin now, Pinne Lakan Dama Bibo Dre, EU Puawin Rigo, Uyoba Balima Oktaga, Daijon Libare, Denmark Nanga, Copenhagen Bureau March and Bare, Democracy Summit Ma. Uyoba Balima Okata Robert Da Metsulaga Pyojage Raba. A Powin Nesakuna Nanga Bawin EU Gonzani and Dine, Ukraine or Powin now appear when we pumba busurago, John Labai Ma Swimri Sinza Mapia Barishin.
Trenjin Yogu Masumia Montina bigger up your barret in ya season tolo yemuga Matsumo Pibido Sabine Saya in the Nyarigaro. Nashwan Kalina PG Elliot of Chibare, few Americans and yet Taujani Nya by Himabata season ago, Nyakunaigan is an IT. ไลโนมีเดอร์ 30 นิดเนี่ย 52 ดุกาณีทุ่งเล่นไปเกิดอ่ะဖြစ်ပါတယ်ပြည်ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်ဤအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.